Welcome to the Voice of America in Burmese.
မြန်မာပြည်အတွက်
တမရဘိုင်ဒန်နဲ့ဗီဒိန်ဝန်ကြီးချုပ်ယူကရိန်းအစ္စရေးကိစ္စတွေကိုဆွေးနွေးကြပါ
တယ်ခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်စက်တင်ဘာ14ရက်စနေနေ့ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါတယ် VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာပါတပြိုင်တည်းတည်းကြည့်ရှုနိုင်ပါတယ်ခင်ဗျာမနေ့6ရက်နေ့ခုနိုင်တီတင်ဆက်မဲ့အခု VOA မနေ့ခင်းအစီအစဉ်ရဲ့အစီအစဉ်မှုဖြစ်ကျွန်တော်ငင်းကြီးကတာဝန်ယူသွားမှာပါခင်ဗျာ
သမရဘိုင်ဒန်နဲ့ဗီဒိန်ဝန်ကြီးချုပ်ယူကရိန်းအစ္စရေးကိစ္စတွေကိုဆွေးနွေးကြပါတယ်။ကံတရုတ်နားလည်မှုမလွဲမှားရအောင်နိုင်ငံကာကွယ်ရေးအရာရှိကြီးတွေအဆင့်ပြန်လည်ဆက်သွယ်နေကြပါလိမ့်။ဂျာမန်စစ်သည်မော်တောင်တရုတ်ပင်လယ်ပြင်ကိုဖြတ်သန်းတာဘာသဘောပါလဲ
။အဲ့လိုနောက်ဆုံးရသတင်းတွေအပြီးမှာတော့မြန်မာပြည်ကရေဘေးအခြေအနေနောက်ဆုံးရသတင်းပေးပို့ချက်တွေတခါသဘာဝပေးဂျုံနေချိန်မှာပဲရှမ်းမြောက်ကချင်နဲ့ကရင်ပြည်နယ်ကစစ်ရေးအခြေအနေမြင့်တက်နေတဲ့သတင်းတွေကိုကြည့်ရှုနားဆင်ရမှာဖြစ်တယ်လို့အမေရိကန်ရွေးကောက်ပွဲဆောင်းပါးနဲ့နောက်ပတ်စဉ်ကဏ္ဍဖြစ်မျိုးသမီးကဏ္ဍသုတ္တဆုံးနဲ့အမေရိကန်တခွင်သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန့်အောင်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါအောင်ခင်ဗျာ
။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာမကြာသေးခင်ကမှအသစ်တက်လာတဲ့ဗြိတိန်ဝန်ကြီးချုပ်KS Starmer နဲ့တောက်ကြံတဲ့ကအိမ်သမရအိမ်ပြီမှာတွေ့ဆုံပါတယ်။ဒီတွေ့ဆုံမှုကဆယ်စုနှစ်ပေါင်းများစွာကြာလာပြီဖြစ်တဲ့နှစ်နိုင်ငံကြားအထူးဆက်ဆံရေးကိုအလေးထားကြောင်းပြသဖို့ဖြစ်သလိုယူကရိန်းနဲ့အစ္စရေးအတွက်အထောက်အကူပေးရေးကိစ္စရပ်တွေဆွေးနွေးကြမှာလည်းဖြစ်ပါတယ်။ American နဲ့ Britain တို့ကယူကရိန်းကိုသူတို့ပေးရတဲ့တာဝန်ပြည့်လက်နက်တွေနဲ့ Russia ပိုင်နယ်ထဲပစ်ခတ်ခွင့်ပေးဖို့စဉ်းစားလာချိန်မှာအခုလိုတွေ့ဆုံကြတာဖြစ်ပါတယ်။ American နိုင်ငံကြီးဝန်ကြီး Anthony Blinken နဲ့ Britain နိုင်ငံကြီးဝန်ကြီး David Lammy တို့ဟာဒီသတင်းပတ်အစောပိုင်းကယူကရိန်းမြို့တော် Kiev ကိုတွားရောက်ခဲ့တာဖြစ်ပြီးအဲဒီမှာယူကရိန်းသမ္မတ Volodymyr Zelensky ကအမေရိကန်လုံဆေးမဟာဗျူဟာကျမစ်ဆိုင်းဒုံးနဲ့ Britain လုံ Storm Shadow မစ်ဆိုင်းဒုံးတွေအပါအဝင် Russia ပြစ်မှတ်တွေကိုပစ်ခတ်မဲ့လက်နက်တွေကိုပြသခဲ့တာဖြစ်ပါတယ်။ဒီလက်နက်တွေကယူကရိန်းအတွက်အလွန်အရေးကြီးနေတာဖြစ်ပြီးဒါတွေနဲ့ Russia ပိုင်နယ်ထဲပစ်ခတ်ခွင့်ပေးဖို့မဟာမိတ်တွေရဲ့ခိုင်မာတဲ့ဆုံးဖြတ်ချက်ကိုစောင့်နေတယ်လို့ Zelensky ကဗိုလ်တပူးနဲ့သတင်းတောက်တွေကိုပြောပါတယ်။ဝန်ကြီး Blinken ကလည်းရုရှားဘက်ကရှေးမဟာဗျူဟာပြောင်းလဲလာတာနဲ့အညီအမေရိကန်ရဲ့ယူကရိန်းအတွက်ပံ့ပိုးမှုကိုလိုအပ်တယ်လို့ချိန်ညှိပြီးအပြောင်းလဲတွေလုပ်မှာဖြစ်ကြောင်း Kiev မှာရှိနေစဉ်ပြောပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတော့ယူကရိန်းကတာဝန်ပြည့်လက်နက်တွေနဲ့ပြစ်ခတ်လာနေတာတခုတည်းနဲ့ဒီရုရှားယူကရိန်းစစ်ပွဲကိုအဆုံးဖြတ်ပေးနိုင်မယ်လို့သူမယုံကြည်ကြောင်းပြောပါတယ်။ဂါဇာအရေးနဲ့ပါလက်စတိုင်းနိုင်ငံထူထောင်ပေးရေးအတွက်စပိန်အစိုးရကတောက်ကြနေမှာဥရောပနဲ့မွတ်စလင်နိုင်ငံတွေကကိုယ်စားလှယ်တွေနဲ့မက်ဒရစ်မှာအစည်းအဝေးကျင်းပနေချိန်မှာပဲဂျော်ဒန်နောက်ဖက်ကန်ဒေသကတူဘတ်မြို့မှာတော့ဗုဒ္ဓဘူးနဲ့အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်တည်ဆုံရသူ9ဦးရဲ့ဇာပနာကိုကျင်းပခဲ့ကြပါတယ်။ညာနဲ့ချီတဲ့ဇာပနာတက်ရောက်သူတွေတဲကတချို့ဟာဟာမတ်စ်အလံတွေကိုခြင်ထားကြတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးအစ္စရေးစစ်တပ်ကဗုဒ္ဓဘူးနဲ့ထုတ်ပြန်ချက်ထဲမှာတော့အကြမ်းဖက်အဖွဲ့အမေရိကန်တွေကိုလေကြောင်းကနေတိုက်ခိုက်ခဲ့ကြောင်းနဲ့ဒီဖက်မှာ9ရောက်ပေါ်ဝင်ပြီးဖောက်ခွဲပစ္စည်းတွေခြင်ထားတဲ့သူတို့ဟာအစ္စရေးတပ်တွေကိုအန်တရယ်ပြုမဲ့အနေအထားတွေ့ရတယ်လို့ဖော်ပြပါတယ်။နောက်ဖက်ကမ်းမရှိတဲ့ပါလက်စတိုင်းကျန်းမာရေးဝန်ကြီးဌာနကဒီတေဆုံးသူအရေးတက်ကိုအတည်ပြုပေးမဲ့တေဆုံးသူတွေဟာစစ်သွေးကြွတွေလားအရက်သားလားဆိုတာတော့မပြောပါဘူး။အစ္စရေးတပ်တွေကနောက်ဖက်ကမ်းဒေသမြောက်ပိုင်းမှာလွန်ခဲ့တဲ့သတင်းနှစ်ပတ်ခရဲကစစ်ဆင်ရေးတွေဇက်တိုက်လုပ်နေတာပါ။အီရန်ထောက်ပံ့ပေးနေတဲ့ဟမတ်ရဲ့အများပြားရှိနေတဲ့ဂျန်နင်တူဘတ်နဲ့တူကန်မြို့သုံးမြို့မှာဝင်ရောက်ပြီးစစ်နှင်မှုတွေလုပ်နေတာလည်းဖြစ်ပါတယ်။ကုလသမဂ္ဂ UNOCHA ကတောက်ကြံတဲ့ထုတ်ပြန်တဲ့အစိုးရခန်းစာမှာတော့ဂါဇာကမ်းမြောင်ဒေသတလောအစ္စရေးကမြေပြင်ကရောက်ဝေဟင်ကပါဆက်လက်တိုက်ခိုက်နေတာကြောင့်အရသာတည်ဆုံမှုတွေရှိနေတယ်လို့ပြောပါတယ်။ဂျာမနီရေတပ်သင်္ဘောနှစ်ဆင်းဟာတောင်တရုတ်ပင်လယ်ပြင်ကိုဖျက်ပြီးတောင်ကိုရီးယားကနေဖိလစ်ပိုင်ကိုဥတီမောင်းနှင်လာတာဒီပင်လယ်ပြင်ဒေသတွင်တရုတ်ရဲ့ချင်းချောက်မှုကိုဂျာမနီဘာရင်ဆိုင်ဖြည့်ရှင်းလို့တဲ့ဆန္ဒရှိတာတွေ့ရပြီးဒီကိစ္စဟာဥရောပအထိကျေပြန့်လာနိုင်တာကိုပြနေတယ်လို့အကဲခတ်တွေကသုံးသပ်နေကြပါတယ်။ဂျာမနီတင်းပေါ်နှစ်ဆင့်ဟာအင်ကန်နီကတောင်ကိုရီးယားအင်ချွန်စိုက်ကမ်းမြို့ကနေဖိလစ်ပိုင်ကမနီလာမြို့ကိုထွက်ခွာသွားကြောင်းတောင်ကိုရီးယားရေတပ်ကပြောပါတယ်။ဒီတင်းပေါ်တွေဟာမနီလာမှာမနီလာနားကဲထိုင်ဝမ်ရေလက်ကြားကိုဖျက်မယ်လို့ခံမရကြောင်း Reuters သတင်းကဖော်ပြပါတယ်။ဂျာမနီကာကွယ်ရေးဌာနပြောခွင့်ရကတော့ဒေသင်းမော်ရီဟာစက်တင်ဘာ16ရက်မှာမနီလာမှာစိုက်ကံမှာဖြစ်ကြောင်း VOA ကိုတောက်ကြံနေမှာအတည်ပြုပါတယ်။ဒါဟာ ကုလသမဂ္ဂရဲ့ရေးချောင်းဆိုင်ရလိုက်နိုင်ရမယ်ဥပဒေနဲ့အညီသွားလာတာဖြစ်သလိုလုံခြုံရေးချောင်းတင်မောရီရဲ့လှုပ်ရှားမှုနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်ကိုတော့ကြိုတင်ကြီးညာဒါမျိုးလုပ်မှာမဟုတ်ဘူးလို့လည်းပြောပါတယ်။ပင်လယ်ရေးချောင်းလက်လက်စွာသွားလာမှုတဲ့အကောက်ွယ်ပေးတဲ့အနေနဲ့2021 August လကနေ22 February လအထိတောင်တိုပင်လယ်ပြင်ဒေသမှာဂျာမနီဖြတ်သိမ်းမှုကြီးဘေယန်ကို targeting စပြီးအခုဂျာမနီစစ်သည်မော်ရီဒီဒီအတအတွင်းပထမဆုံးအကြိမ်ဖြစ်ပြန်လည်ဖြတ်သန်းတာလည်းဖြစ်ပါတယ
်ဗီယိုအေမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီတွင်ထုတ်ပြီးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bin Juru ဓမ္မဖို့ Thaicom 62 Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်ဒါပြင် view မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ view American တန်ကစနေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရာဂီမုန်တိုင်းတိုက်ခတ်မှုကြောင့်တရုတ် Vietnam Philippines နဲ့ Thailand တွေမှာတေဆုံးပျက်စီးမှုအများပြားရှိနေခြင်းပါပဲမြန်မာနိုင်ငံမှာတော့ဒီမုန်တိုင်းရဲ့တိုက်ရိုက်မှုကြောင့်ပဲခူးတိုင်းမန္တလေးတိုင်းကရင်ပြည်နယ်ရှမ်းပြည်နယ်ကယားပြည်နယ်တွေမှာရေဘေးတံကိုအကြီးအကျယ်ခံစားနေကြရပါတယ်ပြည်내နဲ့တိုင်းခုနှစ်ခုမှာရေကြီးနေပြီးတည်ဆုံသူ33ယောက်ထက်မနည်းရှိနေသလိုပြောင်းရွှေ့နေရာချပေးရတဲ့အင်ဂျီ4000ကျော်ရှိပြီးရေဘေးကယ်ဆယ်ရေးစခန်း200နီးပါးမှာနေရာချထားပေးတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ပျောက်ဆုံးနေသူအများပြားရှိနေပြီးတည်ဆုံသူအရေအတွက်ကလည်းတိုးလာနေပါတယ်။ဒေသအသီးသီးမှာရှိတဲ့လူမှုကူညီအဖွဲ့တွေကကောက်ယူထားတဲ့အချက်အလက်တွေအရတနင်္ဂနွေနေ့လုံးမှာတည်ဆုံသူ400ကျော်ရှိနေပြီးအကူအညီလိုအပ်နေသူက3000ရှိနေတယ်လို့ပြောပါတယ်။စစ်တောင်းမြေတက်လာတဲ့အရှင်ကြောင့်ဘေကိုတိုင်းတောင်ငူမြို့နယ်တွင်ရေဘေးတင်နေပြီးဒေသခံရာနဲ့ချီဘေးလွတ်ရာမှာခိုလုံနေရပါတယ်။အခုဒီချိန်ရေကြီးမှုကနှစ်ပေါင်းများစွာအတွင်းအေရီယာဒေသအကျယ်ပြန့်စုံဆွဆွဝဝရေကြီးမှုပါ။တည်ဆုံသူရာနဲ့ချီရှိနိုင်တယ်လို့ကယ်ဆယ်ကူညီရေးတွေကခန့်မှန်းနေပါတယ်။ရာဂီမုန်တိုင်းကြောင့်ဗီယက်နမ်မှာတည်ဆုံသူ250လောက်ရှိတယ်လို့ထိုင်းမှာအနည်းဆုံး10ဦးရှိနေပါတယ်။တောင်ဘေကျင်းမှာကျင်းပါတဲ့ကာဂွေဆိုင်ရာအစည်းအဝေးကိုအမေရိကန်ပန်နဂန်စစ်ဌာနချုပ်အကြီးအကဲအရာရှိကြီးတူတက်ရောက်ခဲ့ပြီးရက်ပိုင်းအတွင်းမှာပဲလာမယ့်သတင်းပတ်ထဲဟဝိုင်မှာကျင်းပမယ့်ကာဂွေဝန်ကြီးများအစည်းအဝေးကိုတရုတ်စစ်တပ်တောင်ပိုင်းဒေသကုကဲဌာနအကြီးအကဲတက်ရောက်ဖို့ရှိနေပါတယ်။အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားအင်ဒိုပစိဖိတ်ဒေသတွေမှာနားလည်မှုလွဲမှားပြီးတင်းမာမှုတွေနဲ့ထိမ့်မနိုင်ဖြစ်ရမှာကိုရှောင်ရှားတဲ့အနေနဲ့နှစ်နိုင်ငံထိပ်တန်းစစ်အရာရှိတွေကြားပြန်ပြီးတော့ဆက်တယ်ပြောဆိုမှုတွေလှုပ်လာနေတာဖြစ်ပါတယ်။အမေရိကန်ကအင်ဒိုပစိဖိတ်ဒေသကုတ်ကဲဌာနအထူးကဲရေးတဲ့ဗိုလ်ချုပ်ကြီးရှမ်ပါပါရိုနဲ့တရုတ်စစ်တပ်ရဲ့တောင်ပိုင်းဒေသကုတ်ကဲဌာနအထူးကဲဗိုလ်ချုပ်ကြီးဝူယန်ယန်တို့ဟာအင်္ဂါနေ့ကဗီဒီယိုနဲ့ဆက်တယ်ပြောကြားခဲ့ကြတာပါ။ကုတ်ကဲတာဝန်ခံနှစ်ဦးဟာနှစ်နိုင်ငံဘုံရင်ဆိုင်ရတဲ့ပြဿနာတွေနဲ့ပတ်သက်ပြီးအမြင်ချင်းဖလှယ်ခဲ့ကြတယ်လို့တရုတ်ကာကွယ်ဝန်ကြီးဌာနကပြောသလိုအမေရိကန်ရေးတဲ့ဗိုလ်ချုပ်ကြီးပါပါရိုကလည်းတရုတ်စစ်တပ်အနေနဲ့တောင်တရုတ်ပင်လယ်ပြင်နဲ့တခြားဒေသတွေအတွင်းအနည်းအချီးပြီးနိုင်ထက်စီးနှင်းလုပ်တဲ့တင်းမာမှုတိုးလာစေနိုင်တဲ့နည်းဗျူဟာတွေတုံးတာမျိုးကိုပြန်စဉ်းစားဖို့အတွက်တိုက်တွန်းခဲ့ပါတယ်။ဗိုလ်ချုပ်ကြီးဟူဟာဟဝိုင်ရီကကာကွယ်ဝင်ကြီးအစည်းအဝေးကိုတက်ရောက်ဖို့ရှိတယ်လို့အမေရိကန်ကာကွယ်ဌာနအရာရှိတွေက VOA ကိုအတည်ပြုပြောဆိုပါတယ်။ဒီသတင်းပတ်ထဲဘေကျင်းမှာကျင်းပတဲ့ကျန်ရှန်းလုံခြုံရေးဆိုင်ရာဆွေးနွေးပွဲကိုတရုတ်ထိုင်ဝမ်နဲ့မွန်ဂိုလီးယားဆိုင်ရာအမေရိကန်ကာကွယ်ဌာနအကြီးအကဲအရာရှိတဦးဖြစ်တဲ့မက်ဂါချစ်တက်ရောက်ခဲ့တာလည်းဖြစ်ပါတယ်။ကမ္ဘာအဆင်အဆုံးနိုင်ငံတွေမှာနေထိုင်တဲ့ခုခံကအ ਨੇ ဆုံးဖြစ်နေသူတွေကို Mpox ခေါ်မြောက်ကြောက်ယောဂါကာဝယ်ဆေးထိုးတာနဲ့ယောဂါရှိမရှိစမ်းသပ်မှုတွေကုသမှုတွေလုပ်ပေးဖို့အတွက်ကမ္ဘာကျန်းမာရေးအဖွဲ့ WHO နဲ့မိတ်ဆွေအဖွဲ့တွေကတောက်ကြနေမှာအစီအစဉ်တွေချခဲ့ကြပါတယ်။ကုသမှုများမြောက်ကြောက်ယောဂါပိုးကာဝယ်ဆေးစမ်းသပ်မှုတွေအောင်မြင်ကြောင်းကနေ့ဦးဒီပြုတ်ချက်ရပြီးချိန်မှာအခုလိုစီစဉ်တာဖြစ်တယ်လို့ဒါဟာ COVID-19 ကာယောဂါဖြစ်ပွားစဉ်ကလှုပ်ဆောင်မှုမျိုးအလားတူလှုပ်ဆောင်တာလည်းဖြစ်ပါတယ်။ကွန်ဂိုနဲ့အိန္ဒိယနိုင်ငံတွေမှာကူးစက်မြန်တဲ့ Mpox virus ပိုးမျိုးစိတ်သစ်ပြန့်ပွားနေတာကြောင့် WHO ကကမ္ဘာလုံးဆိုင်ရာကျန်းမာရေးအရေးပေါ်အခြေအနေကြေညာခဲ့ရတာဖြစ်ပြီးဒီပိုးပြန့်ပွားမှုကိုအပြင်းထန်ဆုံးခံစားနေရတဲ့အာဖရိကနိုင်ငံတွေမှာအကူအညီပေးဖို့အတွက်လှုပ်ဆောင်တာလည်းဖြစ်ပါတယ်။တခြားလူမှုကျန်းမာရေးဆိုင်ရာလှုပ်ဆောင်မှုတွေနဲ့အတူကာကွယ်ဆေးထိုးတာစမ်းသပ်ဆစ်ဆေးတာနဲ့ကုသမှုတွေဟာမြောက်ကျောက်ယောဂါပြန့်နှံ့ကူးစက်နေတဲ့အာဖရိကဒေသအတွက် အရေးပါတဲ့လှုပ်ဆောင်မှုလို့ WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ
်စနေနေ့ထိတ်တန့်သတင်းတွေကိုဒေါခင်မျိုးသက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ဗျာ VOA ကအခုထုတ်လွှင့်နေတဲ့သတင်းတွေနဲ့ပတ်သက်ပြီးမိမိရဲ့သဘောထားအမြင်တွေကို VOA Burmese Facebook နဲ့ YouTube ကဓာတ်ရိုက်ထုတ်လွှင့်ချက်တွေမှာမှတ်ချက်ပြုကြဖို့လည်းဖိတ်ခေါ်ပါတယ်ကူကဆလုတ်တဲ့ပေးပို့ချက်အပတ်စဉ်ခဏတွေကိုစတိုက်တဆက်သွားပါမယ်။ကုတော့ရေးပေးတဲ့နောက်ဆုံးအခြေအနေတစ်ခုကိုအကူညီကယ်ဆယ်ရေးဆောင်ရွက်နေသူတူဦးနဲ့မေးမြန်းထားချက်နဲ့စတင်ပါမယ်ဗျာ။ဘကိုးတိုင်းတောင်ကူမြို့နဲ့မြို့နယ်တစ်ဝိုက်စတောင်းမြစ်ကမ်းဘေးကျေးရွာတွေမှာအခုတစ်ချိန်ရေကြီးတာဟာတမိုင်းမှာမကြုံစဘူးအဆိုးဝါးဆုံးရေကြီးမှုဖြစ်ပြီးတော့ပရိုက်တာကယ်ဆယ်ရေးအဖွဲ့တွေအနေနဲ့လုံလောက်အောင်ကူညီနိုင်ခြင်းမရှိဘူးလို့ကယ်ဆယ်ရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့ Save the Trees ပရိုက်တာအဖွဲ့ကကိုကျော်သူရကဗီဒီယိုကိုပြောပါတယ်မြကန်းတချို့နေနေမှာတချို့ခေါမိုးတွေပုံမှန်နဲ့မျက်နှာချက်ထုတ်တန်းတွေပုံမှန်တက်နေနေရပြီးကယ်ဆယ်ဖို့နောက်ကျသွားမယ်ဆိုရင်ဘေးအန္တရာယ်အကြီးအကျယ်ရောက်နိုင်တဲ့အကြောင်းလဲကယ်ဆယ်ရေးလုပ်ငန်းလုပ်ကိုင်နေသူတွေကသတိပေးပြောဆိုနေပါတယ်ကယ်ဆယ်စကန်စလေးခုမှာဒေသခံရွာသား 2,000 လောက်ခိုးလုံးနေရပြီးလူအသေးပြောက်တည်နေရပေမဲ့ဘေးဒုက္ခရောက်တဲ့နေမြေအကျယ်ဝန်းကိုတိတ်ကြီးမားတဲ့အတွက်အတိအကျတော့မသိရသေးတဲ့အကြောင်းကိုကျော်သူရကပြောပြထားပါတယ်ညာ
တော်မရှိနေကျွန်တော်ဒီသမိုင်းမှာတော့ကျွန်တော်တော့ဆန်းကျင်ရည်ရည်မှုတွေမှာပါတယ်လို့ပြောရပါတော့ကျွန်တော်တသက်ကျွန်တော်တသက်မှာတော့ထွန်းချုံမှုကြီးမာသူနဲ့ဟိုကျွန်တော်တို့မျိုးနေထားတဲ့ဆိုလို့ရှိရင်တော်ကြီးကိုရက်ကုန်ပြည်တဲ့ရည်ရည်မှုလို့ပြောလို့ရရပြအဓိကတော့ကျွန်တော်တို့ကဒီဟိုဖလေပေါ့နော်ဒီလေလဘလုံးလုံးတော်ရရှိတယ်ပေါ့နော်လေးနော်ပြီးတော့ဒီရေကလေရေလက်ရန်ကျန်းတဲ့ခါလေးကဲရဲပိုင်းဒီမှာဒီကျွန်တော်ရှိအလေးပါညာကလည်းတကယ်တမ်းကျတော့ဒီလန့်ကြီးလေးချားထဲမှာရေကြီးအရင်တည်းအချိန်မှာဒီစနစ်ပေရှားလေးဟိုအသင်ပြေချောင်းနဲ့ဘေကင်းဖီအောင်လုပ်ထားတာတော့ပြည်သူတော်မျိုးမရှိတာနေရတယ်။ကုညီရတဲ့လူကြီးတွေအတွက်ကျွန်တော်တို့ဘရိုက်တာအင်အားနဲ့တကယ်တမ်းဖြစ်လာတဲ့ခါကျတော့မမြတ်တာဘူး။ဟိုကျွန်တော်တို့ကကူတော့ကူတာပဲလုတ်တော့နေလုတ်တာဒါပေမဲ့အခုတော့တော့အများကြီးရာထောင်ကြီးတယ်ကျွန်တော်လုတ်နေတာကအခု20 30လောက်အဲ့တော့အသိပြုလို့ဖြစ်တာပေါ့နော်ဘုရားတို့ကျွန်တော်တော်တော်ဒိုးဒိုးတန်းတို့ဒိုးတန်းတို့ကျွန်တော်ဒီကန်းဒီတို့ဒွာတန်းရှိတို့ကျွန်တော်တို့ဒီကြာရင်တို့အဲ့ဒီဘက်ရွာတွေဒီတော်တော်များများတော့ဆိုးပါတယ်ဒီတို့ပြည်စစ်တော်အမိကံပါမှာရှိတဲ့ရွာတွေကတော့ဟောတော်တော်ရှင်နေဆိုးပြီးတော့တို့ဒီအုပ်ပြီးအိမ်ပြည့်တဲ့ဒီကဲသေးသေးခန်းကိုတတရွာလုံးကြီးကရောက်တဲ့ရွာတွေပြောလို့ရတယ်ကျွန်တော်ပေးတဲ့လက်ရှိမှာ14ခုလောက်ရှိပြီ14ခုမှာလူကြီးက2000ခုလောက်ရှိပြီဒီကျိုးသတင်းပေးပါတယ်သူအလုံးကျိုးသိအောင်တော့ကျိုးသတင်းပေးထားကြတာပဲအဲ့တော့ချိုးလေးပေးလို့ရအောင်ကျိုးပေးကြတယ်အဲ့တော့အများစုကတော့မထင်တော့ဘူးပေါ့နော်ဟိုဒီတောင်ကသမိုင်းမှာလည်းဒလော်ဂျီဖြစ်ဖို့ဒလော်ဂျီဖြစ်ဖို့ဒလော်ဂျီကြီးမိုင်းဖြစ်သွားမယ်လို့သူတို့ကမမြင်လို့တော့ဒါပေမဲ့ဒလော်ဂျီဖြစ်မယ်ဆိုတဲ့သဘောတရားနှိမ့်ပါဦးလဲပြောထားပြီးသားဟိုပြောရပြီးသားအောင်မှတိတ်ကြီးမဆိုင်တာပေါ့နော်ဟိုဘာရပါတယ်ဘာမှဖြစ်ပေါ်ဘူးအင်တာဗျူးနဲ့နေခဲ့တာအဲ့တော့တော့ခေါ်ရဲကဲချိန်မှာမလိုက်ဘူးပြောတဲ့သူတွေများတယ်ဆက်မတက်တန်းဖြစ်လာတော့ချူမချူတတ်မဲ့ကနေနဲ့ခုကကဲပါဆိုတော့ကျွန်တော်အလုံးတစ်ခေါက်ကျွန်တော်လည်းမနိုင်ဘူးအဲ့တော့ဟိုဗက်ကြီးပြိမိလူကြီးတွေနဲ့ကျွန်တော်ပရိုက်တာကအင်းရလေးပါညာကြီးတွေနဲ့မမြတ်တာဘလို့မမြတ်တာ
ရှိပေးတဲ့နေတဲ့တောင်ကုန်မြို့နယ်တွေကအခြေအနေတွေကိုကုညီကယ်ဆယ်ရေးလုပ်နေတဲ့ Save the Trees Pride အဖွဲ့ကကိုကျော်သူရကပြောသွားတာပါအခုတစ်ဆက်တည်းအချိန်မီပြန်ဆိုင်နိုင်မှုမလွယ်လာတဲ့ရည်ကြီးရည်ရှံမှုတန်ခမ်းနေရတဲ့စိုက်ခင်းတွေနဲ့နောက်ဆက်တွဲရည်ကြီးရည်ရှံမှုအခြေအနေတွေကိုကြည့်အောင်ပါဗျရာဂီမုံတိုင်းရဲ့အချိန်ကြောင့်အခုရက်ပိုင်းအတွင်းမှာမြန်မာနိုင်ငံအရှေ့ပိုင်းနဲ့အလယ်ပိုင်းနေရာတွေမှာစိုက်ပျိုးမြေဧကများပြားရေနစ်မြုပ်ပျက်စီးခဲ့ရပါတယ်မုံတိုင်းအကျွင်းကြံကြောင့်မြန်မာနိုင်ငံအလယ်ပိုင်းနဲ့ရခိုင်မြောက်ပိုင်းမှာထပ်မံမိုးကြီးနိုင်ပြီးမြေရှင်နာတွေဖြစ်လာနိုင်တယ်လို့လည်းသဘာဝဘေးအန္တရာယ်နဲ့မိုးလေဝသစောင့်ကြည့်လေ့လာသူတွေကခန့်မှန်းထားကြပါတယ်။ရန်ကုန်ကပေးပို့ထားတဲ့ဒီသတင်းကိုတော့ကုညာဝင်းအောင်ကဆက်ပြောပြပါမယ်ခင်ဗျာ
။၃လအတွင်းရေကြီးတဲ့တံကို2ကြိမ်နီးပါးခံခဲ့ရတဲ့ပဲခူးတိုင်းမန္တလေးတိုင်းအေရာဝတီတိုင်းတွေမှာစိုက်ခင်းအများပြားပျက်စီးခဲ့ပြီးဆုံးရှုံးမှုပမာဏကိုတွက်ဆလို့မရသေးကြောင်းစိုက်ပျိုးရေးပညာရှင်တချို့ကပြောပါတယ်။တချို့စပါးစိုက်ခင်းတွေကတော့ရာသီကြိမ်အမီပြန်စိုက်ဖို့မလွယ်ကူနိုင်ကြောင်းကံယူတန်းဒေတာတောင်သူလယ်သမားဖွံ့ဖြိုးရေးအဖွဲ့ကစိုက်ပျိုးရေးပညာရှင်တဦးကပြောပါတယ
်တချို့တောင်သူကြတော့လည်းဟောအခုပြန်ပြီးတော့မှသူတို့အချိန်ကြီးပြန်ထည့်လိုက်တယ်ပေါ့နော်အခုဒီတကြောရေကြီးတာတော့မပါသေးဘူးပေါ့နော်တချို့ကြတော့ဒီစကားပြန်ထည့်တာမျိုးရှိတယ်တချို့ကြလည်းမရှိတယ်ဘယ်လိုများတော့မရှိဘူးပေါ့ဟုတ်တမျိုးနေချင်းပြောရမယ်ဆိုတနက်ပြမျိုးနေပေါ့နော်တနက်ပြမျိုးနေမှာဆိုလို့ရှိရင်တော့ဘယ်လိုများလွတ်တယ်ကို ဟိုမှာရည်ကြီးနေကြတယ်ဆိုတော့ကျတော့တို့ကရည်ကြီးနေရတယ်မှာတို့ကငကူကလေးကရည်တန်ခံနိုင်တဲ့ရည်မျိုးတန်ခံနိုင်တဲ့မျိုးတွေထည့်ထားတာမျိုးရှိတယ်။ကဝါမျိုးတွေမှာကကျတော့တော်တော်ကြီးဆိုးတယ်ဗျ။ကဝါဘက်တစ်ချမ်းဆိုလို့ရှိရင်ပြန်ဆိုင်လို့ကမကြီးတော့လုံးလုံးပြက်စီးသွားတဲ့လေကတော့ပြန်ဆိုင်ဖို့တော့မဖြစ်နိုင်တော့ဘူးတော့
။ဆိုင်ခင်းတွေကရည်ကြီးလို့ပြက်စီးရတယ်လို့ရည်ကြီးပြီးနောက်ပိုင်းပိုးမွှားတွေကြောင့်လည်းပြက်စီးရတယ်လို့သူကဆိုပါတယ်။ဇူလိုင်လအတွင်းပထမရေကြီးတဲ့ကာလမှာပဲခူးတိုင်းတစ်ခုတည်းကကျေးရွာ30နီးပါးရေနှင်းမြုပ်ခဲ့ရပြီးပဲနှမ်းနဲ့မြေဘဲဆိုင်ဧက2000နီးပါးပျက်စီးခဲ့ရတယ်လို့ပဲခူးတိုင်းကလေသမားတွေကပြောပါတယ်။စစ်ကောင်စီရဲ့စီမံဘဏ္ဍာဌာနကတော့တီးနှံအာမခံကြီးထားရှိဓာတ်သူတွေကိုရောချင်းငွေကျပ်ဆက်နှစ်ဘီလီယံကျော်ပေးသွားမယ်လို့စက်တင်ဘာလ17ရက်နေ့မှာလုပ်တဲ့ဌာနအစည်းအဝေးမှာပြောခဲ့တာပါ။ရန်ကုန်မန္တလေးပဲခူးနဲ့အေရဝတီတိုင်းကသူတွေကိုပေးလျော်သွားမယ်လို့ပြောပါတယ်။အချိန်မီပြန်ဆိုင်နိုင်ဖို့မျိုးစဘာနဲ့မျိုးဩဇာတွေထောက်ပံ့ပေးဖို့ဆန်စဘာအသင်းအဖွဲ့တွေကိုစစ်ကောင်စီကတိုက်တွန်းထားပါတယ်။ဒါပေမဲ့နစ်နာသွားတဲ့တောင်သူလေသမားအရေးအတွက်ကခံမှန်းထားတာတဲ့အစမတန်ပုံများနိုင်တယ်လို့လေသမားအဖွဲ့အစည်းတချို့ကတုံ့ပြန်ထားပါတယ်။ VNN သတင်းတွေမှာတော့ယာဂီမှုန်တိုင်းကြောင့်သူတို့နိုင်ငံကစိုက်ပျိုးမြေအေက63,000ကျော်ပျက်စီးသွားတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာတော့ပထမရေကြီးတဲ့ဇူလိုင်နဲ့ဩဂုတ်လတည်းမှာတနင်္ဂနွေလုံးအတိုင်းတာနဲ့ဧကသိန်းကနန်းလောက်ပျက်စီးခဲ့ရတယ်လို့လေသမားအစုအဖွဲ့တွေကပြောနေပါလေ။အခုလဲရေလွှမ်းမိုးတဲ့လေယာဉ်မြေအများစုကပျက်စီးလိမ့်မယ်လို့ခန့်မှန်းထားကြပါလေ။ယာဂီမုန်တိုင်းအကျဉ်းကြံကြောင့်မကွေးရခိုင်နဲ့ချင်းပြည်နယ်တွေမှာဒီရက်ပိုင်းမိုးကြီးရေရှမ်းတာတွေထပ်ပြီးဖြစ်လိမ့်အောင်မယ်လို့မိုးလေဝသပညာရှင်တို့ကခန့်မှန်းထားပါလေ။လာမယ့်ရက်ပိုင်းအတွင်းရခိုင်ရိုးမပေါ်ကဆင်းလာတဲ့တောင်ကြီးရခိုင်ရိုးမနဲ့ပဲခူးရိုးမကြားကလှိုင်မြေကြီးပဲခူးရုံမအရှိဘက်ချမ်းကပဲခူးမြေကြီးအထူးသဖြင့်စိုးရင်ရေမအထက်ကိုရောက်နေတဲ့စစ်တောင်းမြေကြီးကပင်လယ်ဒီရေနဲ့တွေ့ဆုံမယ်ဆိုရင်မြေကြီးတက်တဲ့နှုံးမြန်လာလိမ့်မယ်လို့မိုးလေဝသလေ့လာသုံးသပ်သူဦးကွင်းနိုင်ကပြောပါတယ်။အခုလည်းရခိုင်ပြည်နယ်မြောက်ပိုင်းကမြစ်တွေမှာရေရှမ်းနေကြောင်းသူကပြောပါတယ
်။ပင်လယ်ဒီရေတက်မဲ့ရက်က19ရက်နေ့ကျွန်တော်ဓာတ်ရည်နေရာကြီးစပြီးတော့21ရက်အစမှာတူတဲ့ဒီ23မိရှိချက်ကိုရှိတယ်အဲ့ဒီရပိုင်းအတွင်းမှာကနမြေကြီးကြီးဆင်းလာတယ်ဆိုရင်တော့ရန်ကုန်မှာဆိုလို့ရှိရင်အမိန်မိုင်းနေတဲ့ရက်ွက်ကြီးကြီးဝင်နိုင်တဲ့အခြေအနေရှိတယ်။ဒါကတော့ကြီးကြီးနိုင်တဲ့အခြေအနေလို့လောလောဆယ်ဟိုတွေ့နေရတဲ့အခြေအနေပါခင်ဗျာ
။ယာဂီမုန်တိုင်းတက်ရောက်မှုကြောင့်တနင်္ဂနွေလုံးမှာတည်ဆုံးသူ33ဦးရှိပြီးအတိမပြုတ်နိုင်သေးတဲ့ရမဲသိမ်းမြို့နယ်မိုးထီမူးမိရွှေလောက်ွက်တွေထဲမှာပျောက်ဆုံးနေသူတွေရဲ့စီးရင်ကိုတော့စုံစမ်းနေတော့ပဲလို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ရေးအဖွဲ့ကတောင်းကြနေညာဘက်မှာကြေညာပါတယ်။ရင်းနှင်းမြုပ်တဲ့မြို့နယ်34မြို့နယ်ကလူဦးရေ 23,000 ကျော်ရှိပြီးကေဇေးရေးစခန်းတွေမှာပျောင်းရွှေ့ထားရတယ်လို့ပြောပါတယ်။ဒေသအသီးသီးမှာရှိတဲ့လူမှုကေဇေးရေးအဖွဲ့တွေကကြောက်ယူထားတဲ့အချက်လက်တွေအရဆိုရင်တနင်္ဂနွေလုံးမှာတည်ဆုံးသူ400ကျော်ရှိနိုင်ပြီးအကူအညီလိုအပ်နေသူကရရှိထားတဲ့စည်ရင်ထက်အများကြီးပိုနိုင်တယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြခဲ့တာပါဗျာ။လူလူကြုံနေရတဲ့ရေဘေးသတင်းတွေအပြီးမှာတော့စည်ရည်အချိန်ဘက်လက်ကြည့်အောင်ပါဗျာ။ရှမ်းမြောင်နယ်ကချင်ဘက်ကစည်ရည်သတင်းတွေနဲ့စကြပါတယ်။ရှမ်းပြည်နယ်နောင်ချိုတောင်စခန်းမှာရှိတဲ့စစ်ကောင်စီအမြောက်တပ်စခန်းတစ်ခုကို TNL နဲ့ပူးပေါင်းတပ်ဖွဲ့တွေကတောက်ချာနေမင်းကသိမ့်ပိုက်ရရှိသွားပြီလို့ဒေသခံတွေကပြောပါတယ်။TNL ကတော့တိမ့်ပက်ရရှိကြောင်းပြီးခဲ့တဲ့နေ့ကတည်းကအတည်ပြုထားခြင်းတော့မရှိသေးပါဘူးစစ်ကောင်စီဘက်ကတော့မင်းမျိုးကနေလက်နက်ကြီးတွေနဲ့နောင်ချိုဘက်ကိုပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်တစ်ချိန်တည်းမှာပဲကချင်ပြည်နယ်ဖားကန့်ဒေသမှာလည်းစစ်ကောင်စီတပ်တွေနဲ့ KIA ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်နေပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုစောမိုးကျော်ကဆက်ပြောပြပါမယ်ခင်ဗျာ
နောင်ချိုမြို့နယ်တောင်ခမ်းမှာကြန့်ရှိနေတဲ့စစ်ကောင်စီရဲ့အမှတ်900နဲ့အမြောက်တပ်စခန်းကိုကယ်ဌာနချုပ်နဲ့အမှတ်354အမြောက်တိုင်ရင်စခန်းတွေကို TNL နဲ့ပူးပေါင်းတပ်ဖွဲ့တွေကဝန်းရိုင်တတ်ခိုက်နေတာတလကျော်ရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့ September 23ရက်နေ့တောက်ကြနေ့မနေ့ပိုင်း8နာရီလောက်မှာတော့ TNL နဲ့ပူးပေါင်းတပ်ဖွဲ့တွေကဒီစခန်းနှစ်ခုကိုသိမ်းယူနိုင်ခဲ့ပြီးစစ်ကောင်စီဘက်ကတော့မေးမျိုးအနည်းကနေနောင်ချိုကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်
။ဒီမနေ့8နာရီလောက်ကိုယ်ကနေနဲ့ပုံရင်းကကိုမြင်ရပါတယ်သူတော့ပြင်းနေလက်လက်ချင်းလက်ထူအောင်ရုံမိပေါ့ဟုတ်တယ်မျိုးကမနေ့ကသူတော့ကြေကြေကြာကြအဲခုလည်းမနေ့ကလည်းထူပြီးဒီကြည့်ကြည့်ပြန်တာပြင်းနေပြီးကြည့်ပြန်တာဧကသတော်လားတက်ဆောင်လားဒီကအဲ့ဒီလက်ထူ
ဒီအမြောက်တပ်စခန်းနေသိယူရရှိတာမှန်ပါသလားလို့ TNLA ပြောခွင့်ရှိသူလွေးရည်ဦးကိုဆက်သွယ်မေးမြန်းရမှာတော့တိမ့်ပိုက်ရရှိတယ်လို့အတိပြုပြောဆိုခြင်းမရှိပါဘူး
။တော်ဒီတောင်ခမ်းအမြောက်ကိုရကိုတိပြုနိုင်ခြင်းမရှိဘူး။ဒီမှာစီမာတော့ဒီတောင်ခမ်းကိုတိမ့်နိုင်ကြောင်းတော့ပြင်းတက်လာတာကမတွေ့ရသေးဘူး။ဒီတရက်မြေအတွင်းမှာတိုက်ပွဲတင်းတက်လာတာမတွေ့ရသေးဘူး
။အမှတ်900နဲ့အမြောက်တပ်စခန်းကိုကဲဌာနချုပ်လက်အောက်မှာရှိတဲ့အမြောက်တပ်ရင်း၃ခုကို TNLA နဲ့ပူးပေါင်းတပ်ဖွဲ့တွေကဩဂုတ်လဇန်ပိုင်းကလေးကစတင်တိုက်ခိုက်နေခဲ့တာဖြစ်ပါတယ်။ဩဂုတ်လ28ရက်နေ့မှာတော့အမှတ်206နဲ့အမှတ်406အမြောက်တပ်ရင်းစခန်းတစ်ခုကို TNLA နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းယူနိုင်ခဲ့ပြီးကြန့်ရှိနေတဲ့အမှတ်354တပ်ရင်းစခန်းကိုဆက်လက်တိုက်ခိုက်နေခဲ့တာဖြစ်ပါတယ်။ဒီအမြောက်တပ်စခန်းတွေဟာရှမ်းမြောက်နဲ့ရှမ်းတောင်ဆက်သွယ်ရေးလမ်းကိုထိန်းချုပ်ထားသလိုပြင်ဦးလွင်မြို့လုံကြုံရေးအတွက်လည်းအရေးပါတဲ့တပ်စခန်းတွေဖြစ်တယ်လို့စီရေးကျွမ်းကျင်သူတွေကပြောဆိုပါတယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်ဆိုင်းတောင်မှာတော့တောက်ကြံလေးကလည်းတိုက်ပွဲတွေဆက်လက်ပြင်းထန်ခဲ့ပါတယ်။ကြာတာပတိနေ့မနက်ပိုင်းကဆိုင်းတောင်ရဲစခန်းကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းယူခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကနေချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဖားကန့်ဘူဝကုန်းကနေလည်းလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ပါတယ်။တောက်ကြံနေတိုက်ပွဲအခြေအနေကို KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောဆိုခဲ့ပါတယ်
။အနေထားကတော့ရေစခန်းကနေထွက်ပြေးတဲ့စစ်သားတွေရွာတွေကိုဝင်ပြီးမှမီးရှို့ပြီးတွေ့တဲ့နေရာမှာတိုက်ပွဲဖြစ်တဲ့သဘောဖြစ်ပါလေ
။ Lucky Man Hotel မှာလည်းစစ်ကောင်စီတပ်သား20လောက်ရှိနေပြီးအဲ့ဒီမှာလည်းတိုက်ပွဲတွေဖြစ်နေပါတယ်။တောက်ကြံနေတုန်းကတော့ဖားကန့်ဘူဝကုန်းကနေလက်နဲ့ကြီးတွေနဲ့ပစ်ခတ်တာရှိပေမဲ့လေကြောင်းတိုက်ခိုက်မှုတည်င်းတော့မရဘူးလို့ပြောဆိုပါတယ်။ဖားကန့်ဒေသခံတဦးကလည်းတောက်ကြံနေကဆိုင်းတောင်တိုက်ပွဲအခြေအနေကိုအခုလိုပြောပြပါတယ်
။မနေ့ကရစပြီးတော့အဲဒီရက်ွက်လေးတော့မီးရှို့နေကုန်တော့ဒီစစ်ကောင်စီဖွဲ့တော်ဖွဲ့ဝင်တွေကဒီစစ်ကောင်စီဖွဲ့ဝင်တွေနဲ့ KNKB တို့တပ်ဖွဲ့ဝင်တွေနဲ့အပြန်အလှန်တိုက်ပွဲဖြစ်နေတာပေါ့နော်။ဒီဖောက်ကံပြူဝကုန်းကတည်းကဒီဆိုင်တဲ့ချောင်းကိုတနေ့ကြီးတန်းတန်းပြစ်နေပါဘောနော်။ဒီနေ့ကဒီချောင်းမလားဒီကူမနေ့ကဒီချောင်းတွေကပြစ်သွားပါဘောနော်။အဲ့လက်ကီမြောက်ဟိုတယ်မှာတက်ဆွဲထားတဲ့စစ်ကောင်စီကအမှရှိသေးရပါဘောနော်။အဲ့ဆိုအဲ့ဒီအမှဆိုဟိုတယ်ဝင်ထိုင်းရပါတယ်စခန်ဖမ်းထားတော့အမှငနေတိုက်ရခက်နေပါဘောအဲ့လိုအခြေမျိုးရှိတယ
်။ဒီတိုက်ပွဲတွေအတွင်းဒေသခံပြည်သူအ ਨੇ ဆုံး10ဦးလောက်သေဆုံးခဲ့ပြီးလူနေအိမ်အများအပြားမီးလောင်ပျက်စီးခဲ့ပါတယ်။အသေးစိတ်အခြေအနေကိုစုံစမ်းနေကြောင်းဒေသခံကပြောပါတယ်။ဆိုင်တောင်မှာဖြစ်တဲ့တိုက်ပွဲဟာဒီလ9ရက်နေ့ကစတင်ပြီးဒီကနေ့ဆိုရင်ရက်သက်တပတ်ကြာမြင့်လာပြီဖြစ်ပါတယ
်။ကရင်ဘက်ကစီးရဲအခြေအနေနဲ့ဆက်ပါမယ်ခင်ဗျာ။ Concrete Crane ကြိုင်းစိတ်ကြီးမြို့နယ်ထဲမှာကရင်မြို့သားစီယုံခင်းမြို့သတ်မှတ်ထားတဲ့ဝင်းရင်းမြို့နယ်ဒူပလာယာခရိုင်နယ်မြေတွင်းမှာတော့စစ်ကောင်စီရဲ့လွှတ်ရှမ်းရွာတပ်စခန်းကိုလေကြောင်းကနေပြင်းထန်တိုက်ခတ်နေတဲ့ကြားပဲကရင်မြို့သားလူမျိုးရေးတပ်မတော် KNL နဲ့ PFTF ပူးပေါင်းတပ်တွေကစက်တင်ဘာ12ရက်နေ့ကတင်နိုင်ခဲ့တယ်လို့ဒေသခံတွေပြောပါတယ်။မအေးမှသတင်းပေးပို့ထားပါဗျာ
။ပြည်ရင်မျိုးသားအစည်းအရုံးထိတ်ချုပ်နယ်မြေဒူပလာယာခရိုင်တပ်မ6ဝင်းရင်မျိုးနယ်ထဲမှာရှိတဲ့စစ်ကောင်စီရဲ့လွတ်ရှမ်းစစ်ကောင်စီတပ်စခန်းကိုလေကြောင်းကနေအပြင်းထန်တိုက်ခိုက်နေတဲ့ကြားကပဲပူးပေါင်းတပ်တွေဘက်ကတိမ့်ပိုက်ခဲ့တာကြောင့်လွတ်ရှမ်းစခန်းကျသွားပြီဖြစ်ကြောင်းဒေသခံတဦးကပြောပါတယ်။
လွှမ်းချောင်းဝါဒီလွှမ်းချောင်းဝါဒီဆိုတော့အနန်းဝဲရောအနန်းဝဲလက်ပြီးပြီးတဲ့အခုပစ္စည်းတွေကောက်သိနေတယ်အခုဒီနေ့ဒီနေ့လုံးမနဲ့တကန်းနေပြညနေတိအစာကြီးကြီးတွေကြားနေရတယ်အဲ့ဒါဆိုရင်ထားပြနဲ့ဆိုရင်တော့၄မိုင်လောက်ဝေးတယ်အနန်းဝဲနဲ့ဆိုရင်15မိုင်လောက်ဝေးမှာဟိုတင်းဒီသူတို့လူတွေပြိမိနေလို့လင်းပြန်နဲ့လာကျဲတာအဲတာကစားကပြိမိနေလို့လင်းပြန်နဲ့လာကျဲတယ်ဒါကြောင့်မို့ဒီမှာအစာကြီးကြီးကြားနေရတယ်ဒီနေ့မနဲ့ကလေးကနေညနေတိ
လူရှမ်းစခန်းကိုတိမ့်ပိုက်နိုင်ခဲ့တဲ့အကြောင်းပူပေါင်းတက်တီဘက်ကအတီးပြုတ်ထုတ်ပြန်ခဲ့ပြီးမဲ့အနန်းကွင်းစခန်းကတော့ဆက်လက်ထိုးစစ်ဆင်နေတယ်လို့လည်းဆိုပါရယ်လူရှမ်းစခန်းကျသွားတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးအဲ့ဒီဒေသတဝိုက်မှာလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေရှိတဲ့အတွက်ဒေသခံတွေသေဆုံးမှုတွေရှိတယ်လို့လည်းဆက်ပြောပြပါရယ
်ကြီးခဲ့တဲ့၃ရက်ကလည်းကြုံခုံလက်ကျဲတာအသက်60လောက်အဖိုးကြီးပြုံးတယ်ကလေးတယောက်ကတော့စူးရင်စရာအရှိမရှိနေတယ်ဘူးကျုံခွန်ကျုံခွန်ဖားပြနဲ့ဟောတယ်ကလေးတကွန်နာလမ်းပေါ့ဖားပြနဲ့တူစင်းနဲ့စင်းငါးမိုင်တော့၆မိုင်တော့ဝေးတယ်ပေါ့
စခန်းစော့ကွာထွက်ပြေးသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုတောတောင်တဲ့လိုက်လံတိုက်ခတ်နေတဲ့အတွက်တိုက်ပွဲတွေဆက်ဖြစ်နေတယ်လို့လည်းပြောပါရယ်ပြီးခဲ့တဲ့ရက်ပိုင်းကတော့ Lushan Sakanga Sitariha, Aninaga, Tita Gandigo Pambi, Kosong Dore Lule, Tita Gandiga Subare, Lijon Taka Muri, Lenaji, Nepika Muri, Shire Dre, Lushan Jayoapi, Aninaga, Yariga, Luri Tauna Chibi, Bilu Yago Sibi, Shawniavare, Lushan Yasakanha, Yinga, Kianeli Tamacho, Tayin Sacho Nemi, Sakanda Kupi, Natown Nasatakunika, Sitaka Labi, Tayu Tare Sakanle Pipare, Tonikan Jabi de Chima,
စစ်တပ်ကလွှတ်ရှားစခန်းအပြင်စခန်းအတော်များများကိုလက်လွတ်ပေးခဲ့ရတာဖြစ်ပါတယ်ရှင်အခုတော့အမေရိကန်ရွေးကောက်ပွဲသတင်းဆောင်မတဲ့ပုံနဲ့ဆက်ချင်ပါတယ်များလာမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ကမလာဟဲရစ်နဲ့ဒေါ်နယ်ထရမ့်တို့နှစ်ယောက်ဟာချိန်နဲ့ဆက်လက်ရှင်းပြနေကြပါတယ်အမေရိကန်မဲဆန္ဒရှင်တွေထဲမှာမြို့သမီးတွေကမြို့သားတွေထက်မဲပေးမှုနှုန်းပိုများတယ်လို့မြို့သမီးမဲဆန္ဒ
ကွာဟာချက်တွေပုံများလာတဲ့အကြောင်းဒိုရာမက်ခွာသတင်းပိပုထားတာကိုမက်ခင်ဖြူထွေးရတင်ပြထားပါတယ်ခင်ဗျာတခြားကိုရ၈၄ခုနှစ်ကစလို့အမေရိကန်သမ္မတရွေးကောက်ပွဲတွေမှာအမျိုးသမီးတွေကအမျိုးသားတွေထက်မဲပေးတဲ့နှုတ်ပိုများတယ်လို့မဲပေးရမှာလဲရီပက်ဘလီကန်ချက်ဒီမိုကရက်တစ်ကိုပိုပြီးတော့မဲပေးကြလိမ့်ရှိပါတယ် သမရာချိုးပိုင်တန်းကရွေးကောက်ပွဲမှာသူဆက်မပြိုင်တော့ဘူးလို့ပြည်ခဲ့တဲ့ဆွေးနွေးလာကကြညာခဲ့ပြီးတော့ဒုသမရာကမလာဟဲရစ်သမရာနောင်နေရာကနေဝင်ပြိုင်လာချိန်မှာတော့အမျိုးသမီးမဲဆန္ဒရှင်တွေပိုများလာမဲ့ပုံရှိနေပါတယ်
We have seen a pretty significant shift. ထရီဒါဖြတ်ချခွင့်အခွင့်အရေးကသူတို့အဓိကထည့်သွင်းစဉ်းစားတဲ့ကိစ္စဖြစ်တယ်လို့အမျိုးသမီး9ယောက်ကတယောက်နှုံးလောက်ကပြောဆိုကြပါတယ်
She's trying to create
a world where
ကိုယ့်ရဲ့ခန္ဓာကိုယ်နဲ့ပတ်သက်လို့ကိုယ်တိုင်ဆုံးဖြတ်ပိုင်ခွင့်ရွေးချယ်ပိုင်ခွင့်အမျိုးသမီးအခွင့်အရေးရှိတဲ့ကမ္ဘာတစ်ခုဖန်တီးနိုင်ဖို့သူကကြိုးစားနေတာပါ She's for the people.
She gained a lot of younger women who independent
Black women are a lot more likely to vote for Harris now. Hispanic women.
လူမဲအမျိုးသမီးတွေလက်တဲ့အမျိုးသမီးတွေကတော့ဟဲရစ်ကိုမဲပေးဖို့အများကြီးပိုဖြစ်နိုင်ပါတယ်။အဲ့လိုမျိုးလူမျိုးဓမ္မမောင်ရဲ့ပညာအရေးအချင်းမတူညီတဲ့အမျိုးသမီးတွေထဲမှာအများစုကသူ့ကိုထောက်ခံကြပါတယ်။အဲ့ဒါကတကယ်အပြောင်းအလဲဖြစ်လာတာပါ။
And all of a sudden, Kamala Harris is the nominee for the Democratic Party.
Oman Dain Soyin, Belu Ma, Tamara Long Pimala Naine, Kamala Harris Ka, Yodhya Ji, Democratic Party at Tamara Long Pimala Raba.
At that UA Lime, Sana Shinigu Chiye, at the Nasakuna Nei Out, Jansi Amyuta Amyazuha, Trumpu Taukanara Triare, Lulu Setanka Yudu Upite, Meredith College Yanga, David McLeaning at Piovare.
There has been an increase in terms of the admiration.
ကျန်းစီ လူငယ် အမျိုးသားတချို့ကြားမှာ Trump ကိုသဘောကျတဲ့သူတွေ ပိုများလာတာရှိပါတယ်။ ငါတို့ယောက်ျားတွေပဲစွမ်းဆောင်နိုင်တယ်ဆိုတာမျိုးဟိတ်ဟန်ပြတတ်တဲ့လူငယ်တွေပါ။
လူငယ်မျိုးသားတွေဟာအမျိုးသမီးခေါင်းဆောင်တွေနဲ့ပတ်သက်လာရင်နှိမ်ချတဲ့အမြင်တွေပါတဲ့ online သတင်းရင်းမြစ်တွေကိုတုံ့ပြန်နိုင်ငံရေးလှုပ်ရှားတယ်လို့လဲ Mac Leaning ကပြောပါတယ်။
So they believe that women can't make the tough decisions.
အမေရိကမှာစစ်ပွဲဒါမှမဟုတ်နိုင်ငံတကာအကြမ်းတခုကြုံလာခဲ့ရင်အမျိုးသမီးတွေကပြက်ပြက်သားသားမဆုံးဖြတ်နိုင်ဘူးလို့သူတို့ကယူဆကြတယ်။ခိုင်ခိုင်မာမာဆုံးဖြတ်လှုပ်ဆောင်နိုင်စွမ်းရှိသူတွေဖြစ်သူတို့မယုံကြည်ကြဘူး။
2016ခုနှစ်ရွေးကောက်ပွဲတုန်းကထရမ့်အနိုင်ရခဲ့တာမှာလူပြိုမျိုးသမီးတွေရဲ့မဲကအဓိကကျခဲ့ပါတယ်။2020ခုနှစ်တုန်းကလည်းလူပြိုမျိုးသမီးအများစုရဲ့ထောက်ခံမဲကိုထရမ့်ရခဲ့တာပါ။ဒါပေမဲ့ဒီနှစ်လက်တလောစစ်တမ်းတွေအရာကတော့ Harris နဲ့ Trump အပေါ်လူပြိုမျိုးသမီးတွေရဲ့ထောက်ခံမှုကအရေးအထွက်အထူးလောက်ဖြစ်နေတာကိုတွေ့ရပါတယ်ရှင်။
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆွေးနွေး VOA ရေဒီယိုညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်တာပါ။နိုင်စင် VOA မြန်မာညချင်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။ခုတော့အမျိုးသမီးကဏ္ဍနဲ့ပြန်လည်ဆက်တင်ပါမယ်ခင်ဗျာ။ဆန္ဒသိမ်းတဲ့ကိုစန့်ကျင်တဲ့တချိန်ထဲမှာအာဏာရှင်ဆက်ဆက်အမျိုးသမီးတွေပေါ်ခွဲခြားဖိနှိပ်ဆက်ဆက်နဲ့ဖော်ဝါဒကြီးစိုးမှုတွေအဆုံးသတ်စေခြင်းနဲ့အတွက်ဒေါမင်းဆစ်စီလက်နက်ကင်လှူရှောင်းမှုမှာပါဝင်ခဲ့တယ်လို့ကလေးတယောက်မိခင် single mother တူဖြစ်တဲ့မတ်အေးတောင်းကပြောပါတယ်။2021ခုနှစ်အာဏာသိမ်းမှုနောက်ပိုင်းတနင်္လာနေ့တိုင်းထဲမှာဆန္ဒရှင်ဆက်ကျင်ဆန္ဒပြပွဲတွေနဲ့ဆက်တင်ခဲ့ပြီးလက်ရှိမှာတော့လက်နက်ကင်တော်လိုင်းဆက်လက်ဆင်နွှဲနေတယ်လို့ဆိုတဲ့ဒေါမင်းဆစ်စီရဲ့အဖွဲ့ကမတ်အေးတောင်းကိုမတ်ကင်ပူတွေကဆက်သွယ်မေးမြန်းပြီးဒီတစ်ပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ညာ။
မင်္ဂလာပါမယ်အေးတောင်းရှင်အခုလို VOA မျိုးသမီးကဏ္ဍမှာပါဝင်ပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဆင်မင်္ဂလာပါရှင်မရေကျမလည်းဟိုကျေးဇူးတင်ပါတယ်လို့တွေ့ခွင့်ရလို့လေ
ဟုတ်ကဲ့ပါအမေးတောင်းကအာနာရှင်စန့်ကျင်လှုပ်ရှားမှုမတိုင်ခင်တုန်းကတော့ဒါတာမန်အမျိုးသမီးတယောက်ဖြစ်တယ်ပေါ့လေဆိုတော့ဒီလှုပ်ရှားမှုစခြင်းကစပြီးတော့ပါဝင်လာတယ်ဆိုတော့ကို့အတွက်ကောအတိတ်ကဘာတွေတွန်းကဖြစ်ခဲ့တယ်လဲအခုလို့ပါဝင်လာတဲ့အခါမှာရောအခက်ခဲကြုံရတာတွေပေါ့နော်အရင်နဲ့မတူတဲ့အခြေအနေကိုရင်ဆိုင်လာရတဲ့အခါမှာကို့အတွက်အခက်ခဲတွေရောဘာတွေများရှိပါလဲရှင
်ဟိုတွန်းအားပေးရဲဆိုတော့ဟိုကျွန်တော်တို့ခက်ဆက်ဆက်ကဒီဟိုလူမျိုးကြီးဝါဒအောက်မှာဒီအဖိုကြီးဆိုးရေးဝါဒလည်းခက်ဆက်ဆက်ဖြစ်ခဲ့လေနော်အဲ့ဒီအာဏာရှင်လက်အောက်မှာအဲ့ဒီရဲ့ဟိုဆိုးကြိုးကဟိုကျမကလည်းဟိုဓာတ်လိုက်ခံစားရပေါ့ဘယ်လိုမျိုးဆိုကျမကဒီတော်လိုင်းဒီအာဏာဒီအာဏာသိမ်းတဲ့ဖြစ်စဉ်မတိုင်ခင်ကရိုးရိုးဟိုမျိုးသမီးတယောက်ပါပဲပေါ့နော်ဒါမဲ့အဲ့ဒီအာဏာသိမ်းတဲ့ဖြစ်စဉ်ထဲမှာဆိုကျမsingle mother တယောက်တော့ဖြစ်နေခဲ့ပြီကျမအိမ်တွင်းကြံဖဲမှုကိုတော်တော်လေးတော့တုံ့လန့်ခဲ့ရပေါ့နော်အဲ့ဒါကြောင့်မလို့ဒီအိမ်တွင်းကြံဖဲမှုတွေဟာဟိုခက်ဆက်ဆက်ကရှိနေခဲ့တယ်ဆိုတော့ဟိုကျမတို့ခက်တယ်မှာပေါ့ဟိုအိမ်တွင်းကြံဖဲမှုတွေတက်နေတလို့ရော့ကိုရော့ပါသေးရမယ်ဟိုရှင်းမပြောက်တိုင်တော့မှာပဲဟိုရော့ရမယ်ဆိုတဲ့တွေးပေါ့နော်ဟိုဒါကတော့အလုံးကဒဇင်နွယ်နေတာပေါ့ဒီတော်လှန်ရေးကဒဇင်လုံးတော်လှန်ရေးဖြစ်လို့ဒီဟာတွေလည်းအော်တော်လိုင်းရဲ့ဟိုဓာတ်လိုက်ပတ်သက်တဲ့ကိစ္စတွေဖြစ်လို့ကျမတို့ကတော်တော်လှန်ရမယ်အိမ်တွင်းကြံဖဲမှုတွေကတော်လှန်သေးတာတော်လှန်လာသေးတာပဲဒီအာဏာရှင်ကိုလည်းတော်လှန်ဖို့ကို့မှာတောင်းရှိလာရဲဆိုတဲ့အတွင်းနဲ့ဒါတွန်းအားဖြစ်ခဲ့တာပေါ့ဟုတ်မ
လက်ရှိဒီအာဏာရှင်စန့်ကျင်လှုပ်ရှားမှုမှာတော့အလော်ပေါင်းဆိုတာအမျိုးသမီးတွေပုံစံမျိုးစုံနဲ့ဒီကဏ္ဍဆောင်ကနေပါဝင်နေကြတာရှိပါတယ်ဒါမဲအတောင်းကိုရန်ဆိုလို့ရှိရင်လည်းဒါ single mother တယောက်ဖြစ်တယ်ဆိုတဲ့အခါကျတော့လေဒီလိုလှုပ်ရှားမှုမှာပါဝင်လာတဲ့အတွက်ကြောင့်မလို့အခက်ခဲတွေလည်းအဲ single mother တယောက်အနေနဲ့ကြုံရမယ်လို့ထင်ပါတယ်ဆိုတော့ကို့အတွက်အခက်အခဲဆုံးကဘာဖြစ်မလဲရှင
်ဒီပိုင်းကိုတွေးလိုက်တဲ့အခါကျတော့နည်းနည်းတော့ဟိုစိတ်ခံစားချက်ကတော့နည်းနည်းလေးဟိုခက်ခဲသီးလားအဲမိခင်တယောက်ရဲ့စိတ်နဲ့ပေါ့အဲမိခင်တယောက်ရဲ့စိတ်နဲ့နည်းနည်းတော့ခက်ခဲမိတဲ့ ဟိုဒီကာလမှာတော့ဟိုတော်လိုင်းရေးဆိုတာကတော့ခက်ခဲလေးနော်မဟိုဒါပေမဲ့ဟို single mother တယောက်အနေနဲ့ခက်ခဲဆုံးရာဘာပြောဟိုသမီးဟိုတာသမီးကိုယ်တာသမီးကိုလွမ်းနေချင်းလေးကတော့ဟိုနည်းနည်းလေးခက်ခဲရပါတော့နော်ဒါပေမဲ့ဟိုဒီတော်လိုင်းရေးထဲမှာတော့အလုံးရှုတော့ဘောင်းစုံကနေကြည့်ရင်ဟိုခက်ခဲဆိုတာအကိုမခက်ခဲလို့တော့ဖောက်ဘူးဟိုအလုံးကတော့ခက်ခဲကြတယ်ဟိုဒီကျမတို့ single မသားတွေမှဖောက်ဘူးပေါ့နော်ဟိုလက်ရှိအမျိုးသမီးတွေလည်းဟိုဟိုသားတွေသားသမီးတွေအများကြီးဆုံးရှုံးရတဲ့ခက်ခဲခံစားရတယ်အဲကျမအနေနဲ့တော့ထွေထူးခက်ခဲတော့မရှိဘူးဟိုသမီးလေးလွမ်းတဲ့ချိန်လေး5မိနစ်လောက်ကနေလွဲပြီးပေါ့နော်အဲ့လို
โอเคအဲ့တော့အဲ့လိုခက်ခဲကြီးကျွန်ရတဲ့အခါမှာရောဘလို့ကြော်လွားပြီးတော့ကိုယ့်ရဲ့ခံယူချက်အတွက်ဘလို့မျက်ဆက်ပြီးတော့ရက်တီပါလဲရှင်
ဒီလိုခက်ခဲကြော်လွားတဲ့ချိန်မှာတော့ဟိုထရီထူးတော့မိုတီမယူရကိုကို့မျက်စိရှိမှခက်ခဲပေါင်းဆောင်ကို့မျက်စိရှိမှကိုကိုနိုင်ပဲဖြစ်နေတဲ့ခါကျတော့ဒီဟာတွေကိုဟိုဒီစိတ်ခံစားချက်ပူဆွေးခြင်းတစ်ခုနဲ့ဖြတ်တန်းလို့မရဘူးလက်တွေ့ကြကြဖြတ်တန်းရမယ်လို့ဆိုတဲ့စိတ်ကအများအားဟိုတွေးထားရပဲတွေးထားရပေါ့နော်ဒီဟာနဲ့ပဲဟိုမိုတီယိုပါကို့တယောက်တည်းဖြစ်နေဖြစ်ပေမဲ့ဟိုတနိုင်ငံလုံးဖြစ်နေတာဟိုလူထမ်းစားပေါင်းစုံဖြစ်နေအောင်ပေါ့နော်လူမယ်မယ်လေးတွေကသာအဲ့လိုမျိုးဟိုဖြစ်နေတဲ့လက်ရှိဖြစ်နေတဲ့ခင်းချင်းတွေပဲပြန်အားလုံးကြည့်လိုက်ပြီးတော့ပေါ့နော်ဟိုပြန်ပြီးတော့ဟိုမိုတီယိုပါတယ်လို့ဟုတ်မှာ
ကျော်ဒီလက်ရှိတောင်းမင်းဆက်ဆိုင်စစ်စင်ကြီးနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိမြတ်မျှော်မှန်းချပါလဲဒီလောက်ကိုကိုယ်တိုင်ရောဒီလှုပ်ရှားမှုတွေမှာဘယ်လောက်တိုင်းထားပြီးဆက်ပြီးတော့ပါဝင်သွားမလဲရှင
်ဟိုတော်လိုင်းရေးကတော့ဆုံးထိသွားမှာပေါ့နော်ဟိုတော်လိုင်းကိုကိုယ်တိုင်ကတော့တော်လိုင်းရေးကိုဆုံးထိသွားမယ်ပဲဟိုဆုံးဖြတ်ထားတယ်ခံလဲခံယူထားတယ်ပေါ့ဒီတောင်းမင်းဆက်စင်ကြီးဟိုနေနဲ့လဲဟိုကျမထင်တယ်ပေါ့နော်ဟိုကျမတို့ကဟိုဒီလက်နက်ကင်လမ်းစဉ်မှစခဲ့တာမဟုတ်ဘူးကျမတို့တောင်းမင်းဆက်စင်ဆိုတာဟိုဆန္ဒပြတဲ့ဟိုကဟိုဒီဘေးကိစ္စကလေးကစခဲ့ရဆိုတော့ဟိုကျမတို့ဖွဲ့စည်းတစ်ခုလုံးနေနဲ့လဲဟိုတော်လိုင်းပြီးတဲ့အထိဟိုဒီဇိုင်းမမှန်သွားလိမ့်မယ်လို့တော့ဟိုကျမတို့ယူဆပါတယ်ပေါ့နော်အလုံးလဲခံယူထားပါတယ်လို့ဟုတ
်အခုရောလက်ရှိမှာမဲတောင်းနေနဲ့ဘလို့ပုံစံဒီကဏ္ဍတွေကနေပြီးတော့ပါဝင်နေတယ်လို့ပြောလို့ရမလဲရှင
့်ဟုတ်ဒီလက်ရှိမှာဒေါမင်းစစ်စင်ထဲမှာတော့ကျမကဟိုရိတ်ခါနဲ့ဗန္တာစေဝါတာဝန်ခံတစ်ဖြစ်နဲ့ဟိုတာဝန်ထမ်းဆောင်နေပါတယ်ရှင့်
โอเคซอดีดาวเมสิสินยีมาก็ตะเวเดต้ามาရှိတဲ့အမျိုးသမီးတွေရောဘယ်လောက်ထိပါဝင်နေတယ်လို့ပြောလို့ရမလဲရှင
်ဟိုဒီလက်နက်ไก่လမ်းစဉ်ထဲမှာဓာရိုက်ကတော့မျိုးသမီးတွေဟိုတွေ့ရတာနည်းနေသေးတယ်လို့တော့ဆိုလို့ရတယ်ဆိုတော့ညာလဲအဲကျမတို့အင်ဒါရိုက်အနေနဲ့ကတော့ကျမတို့မျိုးသမီးတွေကပါစင်အဖြစ်အများကြီးပါဝင်ရအောင်တွေ့ရတာပေါ့เนาะဒီလက်နက်ไก่လမ်းစဉ်ဟိုဓာရိုက်ပါဝင်တဲ့မျိုးသမီးကတော့ဟိုနည်းနေသေးတာပေါ့နော်ဒါပေမဲ့ဒီကျမတို့မျိုးသမီးတယောက်ဒီတော်လိုင်းရဲဝင်ရောက်ဖို့ဆိုရင်ကျမတို့နောက်မှမျိုးသမီးဒူကြီးကလည်းဟိုအင်တိုက်အားတိုက်ရှိနေတယ်ဆိုတာကိုကျမတို့ဒီကနေပြောချင်တာပေါ့နော်ရှင
်ဆိုလိုတာကတော့တိုက်ရိုက်လက်လက်ကင်ပြီးတော့လှုပ်ရှားနေတာတော့ဟုတ်ချင်မှာဟုတ်မယ်ဒါပေမဲ့လည
်း
ဒီအာနာရှင်ဆန့်ကျင်တဲ့လှုပ်ရှားမှုတွေဒီလှုပ်ရှားမှုတွေမှာကဏ္ဍအသီးသီးမှာအမျိုးသမီးတွေပါဝင်နေတယ်လို့ပြောချင်တာလို့နားလဲပါတယ်ရှင
်အဲ့လိုပြောချင်ဖြစ်ပါတယ်မှာ
โอเคคือดีดาวเมสิสินเยียอ๋อလက်ရှိမှာဘလောက်အချိန်ဟုတ်ကောင်းကောင်းနဲ့တဝယ်ဒေတာမှာလှုပ်ရှားနိုင်တယ်လို့ပြောလို့ရမလဲရှင
်ကျွန်တော်တို့ကဒီดาวเมสิสินကဘလောက်ထိရှင်းကောင်းကောင်းနဲ့ပါဝင်နေတယ်လဲဆိုတော့ပုံမှန်ကတော့အဲတော်လိုင်းစကြတဲ့ကပေါ့နော်ဒီလက်နက်ကလမ်းစဉ်ရွေးကြတဲ့ကနေပြီးတော့ကျမတို့ဒေါမင်းစစ်စင်ကြီးကရှင်ဟိုလုံးဝမရော့ခဲ့ဘူးပေါ့နော်ဟိုကျမတို့ချင်းအောင်ကွန်မန့်တွေကိုလည်းဟိုတက်နိုင်တဲ့၍ဟိုတိဆောက်ပြီးတော့ဟိုလိုက်နာပြီးတော့ပေါ့နော်ဟိုလိုက်နာပြီးတော့ဟိုဘယ်လိုပြောရမလဲဟိုဘလောက်တိရှင်ဟိုအားကောင်းနေလဲဆိုတဲ့ပုံမှာပြောရပေါ့နော်ဟိုကျမတို့ဒီလက်နက်ကိုက်လမ်းစဉ်ဆိုတဲ့ပုံမှာဘယ်တော့ခါမှဟိုရှင်ညက်ဝါရှင်မရှိဘဲနဲ့အာကျမတို့ဟိုတိုက်ခိုက်ရင်ပြင်ဆင်ရင်ပြင်ဆင်ရင်တိုက်ခိုက်ရင်လည်းထောက်လျှောက်ဟိုအားတိုက်အင်တိုင်းနဲ့ပဲစူးစမ်းပြီးလိုက်ပါနေတယ်လို့ပဲကျမပြောချင်ပါတယ်မိုက
်ဟိုကိုတိုင်းကဒီလှုပ်ရှားမှုမှာပါဝင်နေတဲ့အမျိုးသမီးတယောက်အနေနဲ့ပေါ့နော်အခုလိုဒီအနာရှင်ဆက်ကြီးလှူရှာမှုတွေမှာအမျိုးသမီးတွေလည်းပါဝင်နေတာမှန်မယ်မှန်တယ်ဒါပေမဲ့လည်းတစ်ချိန်တည်းမှာလည်းဒီဥဆောင်မှုကဏ္ဍရောရတဲ့တလောက်ရတယ်လို့ရောယူဆမိပါလားရှင
်ကျမပြောရမယ်ဆိုရင်ဥဆောင်မှုကဏ္ဍမှာရတဲ့တလောက်ရလားဆိုတော့ရတယ်လို့တော့ယူဆလို့ရတယ်ဟိုကျမတို့ဒီဒေါင်းမင်းနဲ့ပဲပြောမယ်ဆိုရင်ဥဆောင်မှုကဏ္ဍမှာရတဲ့တလောက်တော့ရတယ်အဲအများကြီးဥဆောင်ခွင့်ရတယ်ပေါ့နော်အဒီပြင်ခြုံငုံပြီးတော့ဥဆောင်မှုကဏ္ဍတွေမှာဟိုအားနဲ့နေသေးတယ်လို့ကျွန်မမြင်တယ်ဒီဒေါင်းမင်းတစ်ခုအနေနဲ့ပဲပြောရရင်တော့ဥဆောင်မှုကဏ္ဍမှာရတဲ့တလောက်တော့ရတယ်ဟိုအများကြီးအဲဟိုပြောရေးစုခွင့်တွေအပြည့်ဝရခဲ့လို့ကျွန်မပြောချင်ပါတယ်မိုက်ဟု
တ်ဟုတ်ကဲ့ပါဒါမြန်မာနိုင်ငံဟိုမြန်မာနိုင်ငံမှာဒီအာဏာရှင်ဆန့်ကျင်တဲ့2021လူလူလှုပ်ရှားမှုစတင်ချိန်မှာစပြီးတော့အမျိုးသမီးတွေရှေ့တန်းမှာပါဝင်နေရဆိုတာကတော့ထင်ထင်ရှားရှားဒါ ဟိုလှုပ်ရှားခဲ့တဲ့ဒီပုံရိပ်တွေတကယ်ဖြစ်စဉ်တွေကိုကြည့်ရင်လည်းမြင်နိုင်ပါတယ်တချို့ဆိုလို့ရှိရင်ဒါအမျိုးသမီးတွေအဓိကဒီမောင်းနေတဲ့လှုပ်ရှားမှုတစ်ခုလို့တော့ပြောကြတာရှိတယ်ဒီလှုပ်ရှားမှုဒီလောက်ထိရှေ့ရောက်တယ်ဆိုတော့အမျိုးသမီးတွေရဲ့ပါဝင်မှုအားကောင်းတာကြောင့်ဆိုတဲ့ဟာမျိုးပြောကြတယ်လေဒါတော့အဲ့ဒီပေါ်မှာရောကိုကိုရဲအကြောက်လည်းဒီထဲမှာပါဝင်နေတဲ့ဒါအမျိုးသမီးတယောက်နေနဲ့ဒီဒေါမင်းစစ်စီဆိုတာလည်းတဝဲဒေတာမှာဆိုရင်ဒါအရေးပါတဲ့စစ်စီတစ်ခုဖြစ်တယ်ဒီထဲမှာမှကိုကလည်းဥဆောင်တဲ့နေရာတစ်ခုကနေပါနေတာဆိုတော့လေအဲ့ဒီပေါ်မှာရောအားရချင်တဲ့မှုရှိရသလားအမျိုးသမီးတွေရဲ့ပါဝင်ပတ်သက်မှုဟာတကယ်ပဲဒီအရေးပါတဲ့အခက်ကဏ္ဍမှာရှိတယ်လို့ပြောတဲ့တစ်ချိန်ထဲမှာတကယ်ရောလုံဆောင်ခွင့်ဥဆောင်ခွင့်စုပ်ဖြတ်ချက်ချခွင့်တွေမှာပါဝင်ရလားပေါ့နော်အဲ့ဒီသဘောနဲ့ကျွန်မကမေးမြန်းတာဖြစ်ပါတယ
်ဟုတ်ဟိုကျွန်မအာမနာရန်ပြောရရင်တော့ဟိုဒါတော့ဟိုနှစ်ဖက်စလုံးမှာအားနှချက်အားလာချက်ရှိမှာပေါ့နော်ဒီတကယ်ဟိုဆုံးဖြတ်ချက်ချတဲ့နေရာတွေမှာဟိုတကယ်ရောဟိုဟိုပေါ့ဟိုပါစနေအဖြစ်ကျွန်မပြောရမယ်ဆိုရင်တော့ဟိုပြီးွားတော့မဟုတ်နေဘူးပေါ့နော်ဒန်းတူဆိုတဲ့ပုံမှာပြီးွားတော့မဟုတ်နေဘူးဟိုတစ်ဖက်ကျွန်မအားနှချက်အားသာချက်နဲ့ပြောရမယ်ဆိုရင်ကျွန်မတို့မျိုးသမီးတွေဟိုဒီလိုမျိုးဆုံးဖြတ်ချက်ချတဲ့နေရာမှာပါဝင်နေမှုနည်းနေသေးလို့များကျွန်မတို့ကပြီးွားအဆုံးဖြတ်ပိုင်ခွင့်မရှိသေးတာလားဆိုတာကိုလည်းကိုကိုကိုပြန်ပြီးတော့ဟိုမေးခွန်းထုတ်မိတယ်အဲဒါမဲ့ဟိုကျွန်မတို့မျိုးသမီးတွေပါဝင်လာဖို့ဆိုတာလည်းအဲဟိုခန်းကရာတခုအနေနဲ့လူတော့လူအပ်သေးတယ်လို့ကျွန်မအလိုရမြင်ပါတယ်မရေ
ဟုတ်ကဲ့ပါရှင်ဆိုတော့အမျိုးသမီးတွေများပို့ပို့ပါဝင်မယ်ဆိုလို့ရှင်ဒီလှုပ်ရှားမှုကပို့ရှေ့ရောက်မယ်လို့ရောယူဆမိပါလား
ဒါတော့အများယူဆတယ်ကျွန်မတို့အမျိုးသမီးတွေဟိုဒါကိုကိုကို confidence high ဖြစ်နေလို့တော့မဟုတ်ဘူးကျွန်မမြင်တဲ့ခင်ချင်းပေါ့နော်ကျွန်မဖြတ်တန်းရတဲ့တောက်လျှောက်မှာဆိုရင်ကျွန်မတို့အမျိုးသမီးတွေဒီတက်တီပါဝင်နိုင်မယ်ဆိုရင်အရွေးကဒီတက်တီယူနိုင်မယ်လို့မအတော့ဒါ 100% ကျွန်မပြောချင်တယ်မအဲဘာလို့ဆိုကိုဖြတ်တန်းရတဲ့ခင်းကျင်းတွေမှာကျွန်မတွေ့တဲ့တီပါဝင်နေတယ်ဆိုရင်ငါတို့အရေးကဒီထက်ယူနိုင်မယ်ဆိုတော့ဟိုကျွန်မအဲ့လိုတော့ချစ်မိတယ်မရဟု
တ်ဟုတ်ကဲ့ပါအခုလိုအချိန်ပေးပြီးတော့ဖြေကြပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကျွန်မလည်းဟိုဖြေခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်မရဟုတ်
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။အခုတော့သုတဆုံးလင် American တခွင်အစီအစဉ်နဲ့ဆက်ပါမယ်ဗျာ။ American ပြည်တော်စု Florida ပြည်နယ်မှာမြန်မာစပုံးမွေတွေကိုဘာကြောင့်နှစ်စင်တုတ်တင်ရှင်းလင်းနေကြပါလဲ။ California ပြည်နယ်မှာတော့ចောင်းဆရာဆရာမတွေအတွက်အစိုးရကဘလို့အထူးအစီအစဉ်တွေထောက်ပံ့ပေးထားပါတယ်။ဒီတစ်ပတ်အစီအစဉ်မှာကိုအောင်တင်ပြထားပါတယ်ညာ
ဖလော်ရီဒါပြည်နယ်မှာအခုလိုရာသီရောက်တိုင်းမျိုးပွားလွယ်တဲ့မြန်မာစပုံးမွေဖမ်းပွဲကျင်းပလေရှိပါတယ် Everglades သဘာဝဥယျာဉ်ထဲမှာကျင်းပတဲ့ဒီမွေဖမ်းပွဲမှာအနိုင်ရကြသူတွေအနေနဲ့ဒေါ်လာ3000စုကြီးကိုခွဲဝေရယူနိုင်တာပါမွေမဖမ်းခင်မွေဖမ်းပြီးလဲတင်ပေးပါတယ်
The main goal of the Python challenge is to
ဇဘောမွေဖမ်းပြိုင်ပွဲကျင်းပတဲ့ရည်ရွယ်ချက်ကမြားပြားလွန်းတဲ့ဒီမွေတွေအကြောင်းလူတွေပိုသိလာအောင်ပါအထူးသဖြင့်မြန်မာဇဘောမွေပါကျွန်တော်တို့ကြီးမတတ်နိုင်တာကြောင့်အားလုံးသိအောင်အခုလိုလုပ်တာပါမိနစ်တုံးကဇဘောအကောင့်200လောက်ဖမ်းနိုင်ခဲ့ပါတယ်များတာပဲဖြစ်ဖြစ်နဲတာပဲဖြစ်ဖြစ်ကိုကဖမ်းနိုင်ပြီဆိုကြတဲ့ကဌာနမျိုးစိတ်တွေအတွက်အထောက်အကူဖြစ်ပါတယ
် Florida ကမွေဖမ်းပွဲကို Mississippi လို့အိမ်ကြီးချင်းပြည်နယ်ကလူတွေလည်းဝင်ရောက်ဆင်နွှဲကြပါတယ်လွန်ခဲ့တဲ့ဆယ်စုနှစ်တွေကတည်းကစတင်ခဲ့တဲ့မွေဖမ်းပွဲကိုခုအခါလူပေါင်း600ကျော်ပါဝင်ဆင်နွှဲကြပြီးကနေဒါနဲ့တခြားပြည်နယ်တွေကမွေဖမ်းသူ130လဲပါဝင်ပါတယ်မွေဖမ်းသူတွေထဲမှာအမေရိကန်တပ်ဖွဲ့ဝင်တွေပြည်နယ်ဝန်ထမ်းတွေစစ်ပြန်တွေနဲ့မွေဖမ်းသင်္ကစားသူတွေလဲပါဝင်ပါတယ်
It's my first time doing this particular challenge.
ကျွန်တော်တက်တော့ပထမဆုံးချိန်ပါ။ဒါပေမဲ့အရင်တုန်းကတော့ကျွန်တော်နဲ့ကျွန်တော်တငယ်ချင်းတွေကမိချောင်းတွေနဲ့ကျင်းဒီကောင်းမော်ကာဆင်၊ဝင်းမီးကြောက်စတဲ့အစိပ်ပြေးမွေတွေပဲဖမ်းခဲ့တာပါ။ဘဝတစ်လျှောက်လုံးမွေတွေဖမ်းခဲ့ပြီးမဲ့အခုမှသာမွေဖမ်းပြိုင်ပွဲဝင်ဖြစ်တာပါ
။ It's good that we catch hatchlings.
အကောင်ပေါက်တွေကိုဖမ်းမိတာပါ။တော်တော်များများကမွေကောင်ကြီးတွေကိုဖမ်းကျင်ကြပါတယ်။ဒါပေမဲ့အဲ့ဒီအကောင်ကြီးတွေကသဘာဝပတ်ဝန်းကျင်ကိုဖျက်ဆီးပြီးပါပြီ။ဒါကြောင့်အဲ့ဒီလိုသဘာဝကိုမဖျက်နိုင်ခင်တခြားတတဝါတွေကိုမစားခင်အကောင်သိပ်မကြီးခင်မှာဖမ်းတာပါကြိုတင်ကာကွယ်တဲ့သဘောပါ
ငွေဖမ်းကတစ်နာရီ13ဒေါ်လာသူကရရှိပြီး၄ဘီအရှိဇပတ်အုံးငွေတစ်ကောင်ဖမ်းမိရင်50ထပ်ဆောင်းရပါတယ်နောက်ထပ်ကဗေးရှည်သွားတိုင်း25ဒေါ်လာပို့ရပါတယ်မကြခင်မှာမွေးဖွားလာမဲ့သူရင်သွေးအတွက်လဲဂါလန်ကငွေစုဆောင်းဖို့ပို့လွှဲနေတာပါသူကငွေမဖမ်းချိန်မှာတော့ မူရင်းစစ်မြစ်အရှိတောင်အရှဂေတာကတွားတွားတရဝါတွေကိုလိုက်လံရှာဖွေပါတယ်ဂါလန်ဟာစပတ်အုံးမွေဖမ်းတဲ့တန်တန်းကိုအွန်လိုင်းကနေတက်ရောက်ခဲ့တာပါစိတ်ပိုင်းဆိုင်ရာဒဏ်ရာရခဲ့တဲ့စစ်မှုတန်းအောင်တွေအနေနဲ့စပတ်အုံးမွေလိုက်လံဖမ်းဆီးရင်ကိုယ့်ရဲ့ဝေဒနာကိုကုစားနိုင်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့လွန်ခဲ့တဲ့15နှစ်ကတည်းကအသက်65နှစ်အရွယ်Tom Rahiga some apes thing ကိုထူထောင်ပြီးတော့သင်တန်းပေးခဲ့တာပါ
The pythons have left a great impact.
ဒီဘုံမူတွေကသဘောပတ်ဝန်းကျင်ကိုစိုးကျိုးတွေပဲပေးတာပါ။အရင်ကဆိုရင်တွဲဆန်မျိုးစုံရဲ့အတန်ကိုကြားနေရတာကနေအခုတော့တိတ်ဆိတ်နေပါပြီ။ဒီဘုံတွေကြောင့်ခဏရလိုဖြစ်ပြီးတွဲဆန်တွေကိုမတွေ့ရတော့ပါဘူး
။ Florida ပြည်နယ်ကစိတ်မြေဆွဆွတဲ့သဘာဝဥယျာဉ်နယ်မြေတွေတွေက Southern Glades Holy Land နဲ့ Rottenberg မှာငွေဖမ်းရမှာဖြစ်ပြီးတော့ဖမ်းမိတဲ့မျိုးတွေကိုလည်းမတက်ခင်မှာတက်နိုင်သမျှညှဉ်းပန်းနှိပ်စက်ရာမရောက်အောင်ဆောင်ရွက်ဖို့လိုပါတယ်။စုတွေကိုတော့ကဏ္ဍလိုက်ခွဲထားပြီးတော့ငွေအများဆုံးတက်နိုင်တဲ့လူဒါမှမဟုတ်အဖွဲလိုက်ကိုဒေါ်လာ2500ဒုတိယစု1500နဲ့တတိယစု1000ချီးမြှင့်သွားမှာပါ။ကဏ္ဍပေါင်းစုံမှာအကောင်းဆုံးဖမ်းယူနိုင်သူကတော့1000ရမှာဖြစ်ပါတယ်
။ They're out.competing us you know
သူကတိတ်များလို့တော့ဖမ်းလို့မနိုင်ပါဘူးသူတို့ရှိတဲ့နေရာတိုင်းကိုလည်းကိုကမသွားနိုင်လို့ပါဒါကြောင့်ကိုတက်နိုင်တဲ့အပိုင်းကနေလူများတည်အောင်ဆောင်ရွက်တာပါ
တောင်ပိုင်းဖလော်ရီဒါရေအင်းမြစ်ရပ်ယူသုံးဆွဲတဲ့နယ်မြေအတွင်းမှာမျိုးပွားလွယ်တဲ့စပောင်းမွေပြဿနာဖြေရှင်းဖို့ပြည်နယ်အစိုးရကတလိဆန်ရှင်းလင်းရေးအဖွဲ့တွေလည်းငှားယွင်းဆောင်ရွက်နေပြီးတော့အဲ့ဒီအဖွဲ့တွေအနေနဲ့စပောင်းမွေပေါင်း10,000ကျော်ကိုတပ်ဖြတ်နိုင်ခဲ့ပါတယ်မနစ်တုံးကမွေဖွမ်းပွဲအတွင်းစပောင်း200ကျော်ဖမ်းဆီးနိုင်ခဲ့ပြီးတော့ Paul Hobbs ဆိုသူကအကောင့်20ဖမ်းဆီးပြီးမွေအများဆုံးဖမ်းဆီးနိုင်သူစုရခဲ့ပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားကအထက်တန်းကျောင်းဆရာမလီဆာရက်စကင်ဟာသူ့ရဲ့ကျင်းကျက်တဲ့ခန်းကနေရေးသက်တာတဲ့ဝင်တဲ့အင်အားကိုပြောင်းရွှေ့ပါတယ်။တလကို1500သာပေးရတဲ့အင်အားကမှရှုခင်းကောင်းကောင်းလေးမြင်ရတယ်လို့ကျောင်းနယ်လေးနီးပါတယ်
I can walk to work so
ကျောင်းကိုလမ်းလျှောက်သွားလို့ရတာကြောင့်ဓာတ်ဆီဆေးကိစ္စကိုလည်းထည့်တွက်เสียမှာတော့ပါဘူး။တခြားအရာတွေအားလုံးထက်လူမှုအတိုင်းဝိုင်းကိုအကျိုးပြုတာမျိုးပို့ပြီးတော့တန်ဖိုးထားပါလေ
။နေထိုင်စေးအကြီးလုံးတဲ့ဒေသမှာကုလဇင်းလုံးနဲ့အိမ်ရဖို့ဆိုတာမလွယ်ပါဘူး။ဒါပေမဲ့လည်းဆန်ဖရန်စစ္စကိုတောင်ဘက်ကကျောင်းတွေရဲ့ကြီးကျက်အုပ်ချုပ်သူတွေကဆရာဆရာမတွေနဲ့တခြားကျောင်းဝန်ထမ်းတွေအတွက်အင်အားစီမံပေးပါတယ်။မေလမှာစတင်ဖွင့်တဲ့လူနေတိုက်ခန်းပေါင်း122ခုမှာတယောက်အိတ်ခန်းကနေ3ယောက်အိတ်ခန်းအထိပါဝင်ပါတယ်
I don't know why they didn't do it sooner.
ဒီနှောင်းကတော့ဘာကြောင့်မလုပ်တာလဲဆိုတာကိုမသိပါဘူး။တခြားကျောင်းတွေလည်းအခုလိုမျိုးလုပ်ဖို့စဉ်းစားသင့်တယ်ထင်ပါတယ်။ဆရာဆရာမတွေကိုတန်ဖိုးထားလေးဆိုတာမျိုးအခုလိုပြတာတင်ပါလေအခုလိုပုံစံမျိုးနဲ့ပညာရေးဝန်ထမ်းတွေကိုဆွဲဆောင်တင်ပါလေ
စမတ်တီယိုခရိုင်အတွင်းက Jefferson Union အထက်တန်းကျောင်းနေမြေအတွင်းမှာလဲကျောင်းဝန်တန်းအင်အားစီစဉ်ပေးပါရယ်အမေရိကန်တိုင်းငံလုံးမှာဆရာဆရာမမလုံလောက်တဲ့ပြဿနာနဲ့အခန်းငါးကဈေးကြီးတဲ့ပြဿနာတွေရင်ဆိုင်နေရချင်းအတွင်းကျယ်ဝန်းတဲ့မြေနေရာတွေမှာအခုလိုအင်အားစီမံပြီးပညာရေးဝန်ထမ်းတွေစုဆောင်ဖို့ကြိုးစားတာပါ
As housing costs rise,
အစည်းတွေကလည်းတက်လာ။ဆရာတွင်ကျောင်းတွေမှာလည်းဆရာဆရာမတွေကမလုံလောက်တော့အခုလိုအင်အားတွေစောက်လို့မရဘူးလားဆိုတာပါ။ကျွန်တော်တို့မှရှိတာညီနေရပါ။အ
မေရိကန်မှာပညာရေးဝန်ထမ်းတွေအတွက်အင်အားစီမံပေးတဲ့အလေ့အထမျိုးကတော့တိတ်ငဲများဆဆတွေ့ရလိမ့်မရှိပါဘူး။ဒါပေမဲ့လည်းဝန်ထမ်းအင်အားမျိုးဖန်တီးပေးမယ်ဆိုရင်တော့ဆရာဆရာမတွေကသူတို့လုပ်ငန်းခွင်ကျောင်းတွေနဲ့နေရာမှာနေနိုင်ပြီးကျောင်းသူကျောင်းသားမိဘတွေနဲ့ပါပိုထိတွေ့ဆက်ဆံနိုင်ပြီးနှစ်ပတ်လုံးအတွက်ပိုအကျိုးရှိစေမှာပါ
You know, we've had significant turnover of staff.
ဒီနှစ်ပိုင်းတွေမှာနှစ်စဉ်ဝန်ထမ်းအဝင်ထွက်ဦးရေ25ရာခိုင်နှုန်းလောက်ရှိပါတယ်။အခုလိုမျိုးလုံးနိုင်နေဆိုရင်တော့ဆရာဆရာမတွေတခြားဝန်ထမ်းတွေကိုဆွဲဆောင်နိုင်မယ်ထင်ပါတယ်
။ဒီဒေသကလစာနှုန်းကနေပါလုံးနဲ့အထက်ပါတာကြောင့်အနီးအနားဝန်းကျင်ကပေးတဲ့လစာတွေနဲ့ရှင်နေရပါဘူး။2022-23ခုနှစ်ပညာသင်နှစ်အတွက်တစ်နှစ်စာ6000လောက်ပဲပေးနိုင်ချိန်မှာတခြားဒေသတွေမှာတော့တစ်နှစ်ကို9000ခွဲ8000နီးပါးပေးနေကြတာပါ။ဒီလိုအချိန်မှာပဲပညာရေးဝန်ထမ်းတွေအတွက်အင်အားဖန်တီးပေးတာကြောင့်အသက်ရှူချွန်ရဲလို့ဆိုရတယ
်။ And that crossed our minds several times
about ဒီ area ကနေပြောင်းရတော့မလားဆိုပြီးတော့လည်းမကြာခဏစဉ်းစားဖြစ်ပါတယ်။အချိန်တိုးတိုးကြကြကြံ့ရမရဖြစ်ပြီးနောက်ဆုံးမှာတော့ဝန်ထမ်းအင်အားရလိုက်တာပါ။အ
င်အားတွေရဲ့အင်ကန်းကတော့တစ်ယောက်ခန်း1400ကနေ3ယောက်ခန်း2400အထိစားစားရှိပါတယ်။တံမိုးနဲ့အင်အားမှာ9နှစ်နေခွင့်ရတော့မှအိမ်ဝယ်ဖို့အတွက်ငွေစုနိုင်အောင်ပညာရေးဝန်ထမ်းတွေကိုအခုလိုအထောက်အပံ့ပေးကြလဲဖြစ်ပါတယ်ခင်ဗျာ
VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့သိပ္ပံနဲ့ဤပညာကဏ္ဍမှာအပင်တွေရဲ့မိတ်ဆွေဘက်တီမာမျက်နဲ့တွဲနေတဲ့အချိုးပြူမှုအကြောင်းတစ္ဆက်တာကိုကြည့်အောင်ပါ ဗတိမာမျက်ရည်မှွေးနေတဲ့ရှိတဲ့အမြင့်ဟာမိုက်ခိုရိုက်ဇာခေါ်တဲ့အပင်အကျိုးပြုမှုတွေကိုဆွဲဆောင်နိုင်တယ်လို့ဇီဝနည်းပညာရှင်ဒေါက်တာသန်းသန်းစင်ကပြောပါတယ်ဗတိမာမျက်နဲ့တူအပင်အတွက်ရေသာမကနိုက်ထရိုဂျင်ဖော့စဖရက်တို့လိုအာဟာရတွေရအောင်လုပ်ပေးနိုင်တဲ့ဒီမိုအကြောင်းကိုဒီတစ်ပတ်ဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဗတိမာမြက်ဘလုတ်လုတ်ပုံပေါ့နော်ဒီမြက်ဟာဆိုလို့ရှင်ပိုတစ်မျိုးနဲ့တွဲနေတယ်လို့လည်းဆရာမပြောတော့လေအဲ့ဒီအကြောင်းလေးသိကြလို့ပါဆရာမအဲ့ဒါပြောပြပေးပါဆရာမ
ဗတိမာဟာသူ့နဲ့တွဲဆိုင်တဲ့ပင်ကိုအဟာရနဲ့မဟုတ်ဘူးသူ့ကိုယ်တိုင်ကလည်းရင်ငတ်တဲ့ဓာတ်ကိုခံနိုင်စွမ်းရှိတယ်လို့သူ့နဲ့တွဲဆိုင်တဲ့အပင်မာပဲမဲဆိုင်ဆိုင်သူကအဲ့ဗတိဘာကိုခြံရံပြီးတော့ဆိုင်လိုက်တဲ့အခါမှာအဲ့ဒီအပင်ရဲ့တိုးတက်မှုကလည်းရန်ကောင်းလာတယ်။နောက်ပြီးတော့အဲ့အပင်ဟာဘာလဲဆိုရင်အစာအာဟာရဓာတ်ပေါ့နော်အပင်လိုအပ်တဲ့အပင်ချိုက်နှစ်သက်တဲ့အာဟာရဓာတ်တွေကိုဟိုဗတိဘာရဲ့အမျက်မှာရှိတဲ့အန်ဇိုင်းတွေကနေပြီးတော့ဖြောထုတ်ပေးသလိုဖြစ်ပြီးတော့ပေါ့နော်ဒီအပင်ဟာဆိုရင်တခြားဗတိဘာနဲ့တွဲမဆိုင်တဲ့အပင်တွေထက်သူကပို့ပြီးတော့ဟိုကောင်းမွန်နေရာကိုတွေ့ရှိရပါတယ်ဒီရဲ့အမြင့်က73မီတီဆင်းတဲ့အတွက်ကြောင့်ဒီစားဒီတိတံမင်းပင်တွေအမြင့်မရောက်တဲ့နေရာထိကိုသူကရေဆုပ်ပေးမယ်နောက်ပြီးတော့အဲ့အမြင့်ကနေပြီးတော့ဒီအဲထွက်တဲ့ပေါ့နော်ဟိုဘယ်လိုပြောမလဲအနုစည်းဝါးတွေအန်ဇိုင်းကြောင့်လဲဒီအာဟာရဓာတ်တွေကအပင်ကပိုရလာတယ်ဆိုအဲ့ဒါကတော့ဟိုမိုက်ခိုရိုက်ဇာဆိုရင်မှုပေါ့နော်သူကဗတိဘာမြက်ကိုအချိုးပြုတ်တဲ့အတွက်အချိုးပြုတ်မှုလို့ပဲကျွန်မပြောချင်ပါတယ်ဟိုမိုက်ခိုဆိုတာတော့ဟိုဟာပေါ့လေမှုလို့အဓိပ္ပာယ်ရပါတယ်ရိုက်ဇာကတော့အမြင့်လို့အဓိပ္ပာယ်ရတာပေါ့နော်ဒီမိုက်ခိုရိုက်ဇာကကြတော့အဲ့ဒီဗတိဘာမြက်မှာကပ်ပြီးတော့နေတယ်သူ့ရဲ့လုံးဘက်ကဆိုရင်ကျမတို့ဒီစပင်ရဲ့ဆယ်ပုံတစ်ပုံလောက်ပဲရှိတယ်နောက်ပြီးတော့အရန်လဲတင်းငယ်တယ်တင်းငယ်ပြီးတော့သူကဒီဗတိဘာမြက်က73မီဆင်းနိုင်တယ်ဆိုရင်သူကအများကြီးသူ့ထက်ပိုဆင်းနိုင်တယ်အဲမိုက်ခိုရိုက်ဇာကလေဆင်းနိုင်ပြီးတော့သူကနေထွက်တဲ့အန်ဇိုင်းတွေပေါ့နော်သူ့ရဲ့သူကနေထွက်တဲ့အန်ဇိုင်းတွေကြောင့်မလို့ဒီအဲ့ဗတိဘာရဲ့အမြင့်အုံပေါ့ rhizosphere လို့ခေါ်တဲ့အမြင့်အုံတစ်ဝိုက်မှာရှိတဲ့အာဟာရဓာတ်တွေကိုသူကနေပြီးတော့သူ့ရဲ့ enzyme နဲ့ဖြောထုတ်ပေးတယ်ဖြောထုတ်ပေးတဲ့အခါမှာဗတိဘာပင်ကနေပြီးတော့အသင့်စားသုံးနိုင်တာပေါ့ဆရာမအဲ့ဒါကြောင့်လဲဒီအပင်တွေရဲ့ growth performance ကပိုကောင်းလာတယ်ပေါ့နော်အဲ့ဒါမျိုးဟိုကျမတို့ကလေဟိုတိတိချာချာကျမစောင်းမရေးထားတာလည်းရှိပါတယ်ဗတိဘာ network မှာတင်ထားပါတယ်အဲ့ microizer ရဲ့အကြောင်းပေါ့နော်သူကတော့အဲ့လိုမျိုးရှိပ
ါဆရာမဒီ microizer ဒီ rising ပေါ့နော်ဒီမှုနဲ့ပတ်သက်ပြီးတော့ဟိုလက်တွေ့ဆန်းသက်ထားတာတွေနည်းနည်းပြောပြပေးပါဆရာမဒီထဲမှာဘာဓာတ်တွေပါတယ်ပေါ့နော်အပင်အတွက်ကိုအကျိုးပြုရရှိတယ်ဆိုတော့ပြောပြပေးပ
ါဟုတ်ကဲ့သူရဲ့ဒီ microizer ကတော့ဟိုများသောအားဖြင့်တော့ဟုတ်ပါပေါ့လေအပင်တွေရဲ့အမြင့်တွေမှာရှိပါတယ်နေပါတယ်ဆရာမသူမနေတာဆိုတော့ဟိုဟုတ်ပါပေါ့ပန်းကော်ပြီးမုံလာပေါ့နော်အဲ့ဒီမျိုးရင်းတွေလောက်ပဲသူမနေတာပန်းကော်ပြီးမုံလာတို့ဘာတို့ရဲ့အပင်တွေရဲ့အမြင့်တွေလောက်ပဲမနေတာဂျန်တဲ့ပင်တွေရဲ့အမြင့်မှာရှိရဲ့ရှိတဲ့အခါမှာဒီဗတိဘာရဲ့အမြင့်ကကြတော့ရှည်လျားတယ်နောက်မှွေးရနံ့ရှိတဲ့အခါကြတော့အဲ့မိုက်ခိုရိုက်ဇာဆွဲမှုကတွေ့ကပ်ပြီးတော့နေရပုံများတော့ပေါ့တခြားပင်ထက်ပုံများတယ်ပုံများတဲ့အခါကျတော့သူ့ဟာထုတ်တဲ့ enzyme ဟာဒီပေါ့လေဟို phosphorus dab ပေါ့နော် phosphorus dab ကဆိုတာကျွန်တော်စိုက်ပြေးမှဆိုရင်ဟိုသူကရေးမှပျော်တာနဲတယ်နဲတဲ့အခါကျတော့ phosphorus ကိုဟိုဖြောထုတ်နိုင်တာဒီအနုစည်းဝါးတွေကဒါဖြောထုတ်နိုင်နေဆိုတော့ဒီ mycorrhizal ရှိနေတဲ့အတွက်အပင်ရဲ့အမြင့်အုံတစ်ဝိုင်းမှရှိရဲ့ phosphorus တွေကကျွဲဝလာကျော်ဝလာတော့ဒီချူလလောင်ကွန်တက်တိုဘာလို့ကဆရာတွေဆိုလို့ရှိရင်အဲ့ဒီအမြင့်အုံတဝိုက်ကမြေသားကိုပဲတက်ခွဲဆန်းတတ်တဲ့အခါမှာ available phosphorus ပေါ့နော်အပင်ကစားသုံးနိုင်တဲ့ phosphorus ဓာတ်ကပုံများလာတယ်ပုံများလာတဲ့အတွက်ဗတိဘာအမြင့်ကိုတူးထုတ်တယ်ဆိုရင်အဲ့ဒီအမြင့်တွေကိုသူကမြေဩစာအနေနဲ့ပြန်ရောင်းတာမျိုးပေါ့အဲ့လိုမျိုးပေါ့သူကတခြားမြေနဲ့မတူတော့ဆံမရဲ့ဒီ phosphorus တွေကများနေတယ်အဲ့ပါတယ်များနေတဲ့ phosphorus ကလည်းအပင်ကအလွယ်တကူစားနိုင်နေဆိုတာကို ူတို့တွေ့ထားတာရှိပါတယ်ဆရာမ။အဲဒါကြောင့်မလို့ဒီဗတိဘာနဲ့တီးနှံပင်နဲ့တွဲဆိုင်ခြင်းအပြင်ဗတိဘာဒီတီးနှံပင်ကိုအနှောက်အယှက်မပေးဘူး။အစာလည်းလူမစားတဲ့အပြင်အစာတွေလည်းဖြစ်တင်ပေးတယ်၊ရေတွေလည်းဖြစ်တင်ပေးတယ်ဆိုတာအောင်လေ။ဟိုကျမတို့ကကိုတွေ့ပေါ့နော်။ကိုတွေ့လေးတွေလည်းရှိသွားတယ်။နောက်ပြီးတော့လည်းဒါလေးတွေကိုလည်းဟိုတွဲဆိုင်ကြဖို့ပေါ့နော်။
ဒါဆိုတွဲဆိုင်တယ်ဆိုတော့ဘယ်လိုပုံစံနဲ့တွဲဆိုင်တာလဲပြောပြပေးပါဆရာမ။
ဟုတ်ကဲ့ဟိုတွဲဆိုင်တာကြတော့လဲလေဆရာမတွဲဆိုင်ရင်ပိုကောင်းတာတွေကလည်းဟိုကျမတို့ဒီ Vetiver Network International တို့ဘာလို့ BNN Vetiver Network တို့မှာလည်းပုံနေအများကြီးတွေ့ရပါတယ်ဆရာမတို့ကတင်တာပေါ့နော်တွဲဆိုင်တဲ့အခါကြတော့ဥမာဒီက coffee bean ဆိုင်မယ်ဆရာမရဲ့ coffee bean ဆိုင်မယ် top up bean ဆိုင်မယ်ဟိုပိန်းနှဲ bean ဆိုင်မယ်တီး bean စား bean နေမကြီး bean နေဆိုင်မယ်အကုန်ဘာပဲမဲဆိုင်ဆိုင်သူကနှစ်ရှိပင်ဆိုရင်သူ့ကိုတက်တန်းနုစင်မှာပေါ့နော်အလဲမှာအပင်ကိုထားပြီးတော့လေးဘက်လေးတန်ပေါ့ဗတိဘာလေးဘက်လေးတန်ထည့်ပြီးစိုက်လို့ရှိရင်လည်းအဲရပါတယ်။နောက်တချို့ကြတော့ဗာလဲဆိုလို့ရှိရင်ထိုင်းမှာဆိုရင်ပတ်ပတ်လေတောင်ဝိုင်းဝိုင်းလေးစိုက်ထားအဲဗတိဘာကနေပြီးတော့ကာထားတာပေါ့ဆရာမရင်စီးပြီးတော့သူကကာပြီးတော့အပင်ကို supporting လုပ်တဲ့အနေထားမျိုးတွေနဲ့စိုက်တာတွေလည်းဒါရှိပါတယ်။နောက်တချို့ဆိုရှင်ပေါ့လေဟိုရှင်ဆိုင်တာပေါ့ဥမာဒီပိန်းနှဲပင်တပင်ကိုရှင်ဆိုင်တာပေါ့ဗတိဘာပတ်ပတ်လဲဆိုင်ထားတဲ့ပိန်းနှဲပင်နဲ့မဆိုင်တဲ့အပင်နဲ့ဟိုကအတုတ်ကြီးဖြစ်နေပြီဒီဘက်ကပိန်ပိန်လေးပဲရှိသေးရဲ့ဒါမျိုးပုံနေလဲတင်ရတယ်ပေါ့နော်ဒါပေမဲ့လည်းကျမတို့ကတော့ဒီလိုမျိုးပေါ့နော်ရေရှားတဲ့ဒေသတွေမိုးခေါင်ရေရှားဒေသတွေရေမရှိဘူးလို့ညင်းနေမဲ့စားရေကိုရွာချတဲ့မိုးရေလောင်းလိုက်တဲ့မိုးရေကိုထိန်းနိုင်တဲ့အဲ့ဒီရှိဟာတခြားကိုစီမသွားပဲနဲ့ကိုယ်ဆိုင်ခင်းမှပဲကြံခဲ့နိုင်တဲ့ဗတိဘာကိုကိုယ်ဆိုင်တဲ့အပင်နဲ့တွဲဆိုင်လိုက်ခြင်းအဖြစ်ပေါ့လေရှိဟာအလဟတမဖြစ်တော့ဘူးကိုယ့်ရဲ့မြေကြီးသည် underground water table မြင့်လာတယ်မြင့်လာတဲ့အတွက်ဒီမိုးခေါင်တဲ့ကာလကိုဟိုရဲရဲဝံ့ဝံ့ရင်ဆိုင်နိုင်တယ်ပေါ့နော်ဒါကြောင့်မလို့ဗတိဘာနဲ့တွဲဆိုင်ဖို့ပေါ့ကျမကတော့ဟိုတကယ်ကိုကိုယ်တွေ့လေးနဲ့ဆရာမကိုပြောပြတာဖြစ်ပါတယ်ဆရာမ
ကျေးဇူးများကြီးတင်ပါတယ်ဆရာမ
ဟုတ်ကဲ့ပါရှင
်ဒေါက်တာတန်းတန်းရှင်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစီနောက်တစ်ပတ်မှပြန်ပြီးဆုံရအောင
် VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်
VOA အမေရိကန်တန်ကထုတ်လွှင့်ခဲ့တဲ့စီစဉ်နေတဲ့ပတ်သက်လို့ဝေဖန်အကြံပြုခြင်းနဲ့ဒါမှမဟုတ်ခုဒေတာတွေကသတင်းထူးတွေကိုပေးပို့လို့ရဆိုရင်တော့ burmese@voanews.com ကိုပေးပို့နိုင်ပါတယ်ခင်ဗျာအခုတော့ကျွန်တော်တို့ရဲ့စနေနေ့စီစဉ်နေလဲပြီးဆုံးကာနေပြီဖြစ်လို့ထိတ်တန်းသတင်းတွေကိုကျွန်တော်ကပဲပြန်လဲစူးစီးအချင်းချင်းတင်ပြပါမယ်ခင်ဗျာရာဂီမုန်တိုင်းရဲ့တည်ရောက်မှုကြောင့်ပဲခူးတိုင်းမန္လေးတိုင်းကရင်ပြည်နယ်ရှမ်းပြည်နယ်ကယားပြည်နယ်တွေမှာရေဘေးတံကိုအကြီးကျယ်ခန်းဆားနေကြရပါတယ်ပြည်နယ်တိုင်းခုနှစ်ခုမှာရေကြီးနေပြီးတော့သေဆုံးသူ33ယောက်ထဲမှနေရှိနေတယ်လို့ပြောင်းရွှေ့နေရာချထားပေးရတဲ့အင်ဂျီ4000ကျော်ရှိပြီးရေဘေးကယ်ဆယ်ရေးစခန်း200နီးပါးမှာနေရာချပေးထားတယ်လို့စစ်ကောင်စီဘက်ကတောက်ကြနေမှာသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့ဒေသအသီးသီးမှာရှိတဲ့လူမှုကွန်ရက်အဖွဲ့တွေကကောက်ယူထားတဲ့အချက်လက်တွေအရဆိုရင်တော့တိုင်းနိုင်ငံလုံးမှာသေဆုံးသူက400ကျော်ရှိနိုင်ပြီးတော့အကူအညီလိုအပ်နေသူက3000ရှိနိုင်တယ်လို့ကွန်ရက်ကယ်ဆယ်ဆောင်ရွက်နေသူတွေကပြောပါတယ်။နိုင်ငံတကာသတင်းတွေမှာတော့ American သမ္မတ Joe Biden ဟာမကြာသေးခင်ကမှအသစ်တက်လာတဲ့ Britain ဝန်ကြီးချုပ် Keir Starmer နဲ့တောက်ချန်လေးကအင်ပီရိုမှာတွေ့ခဲ့ပါတယ်။ဒီတွေ့ဆုံမှုမှာ Ukraine နဲ့ Israel အတွက်အထောက်အကူပေးရေးကိစ္စရပ်တွေကိုထည့်သွင်းဆွေးနွေးခဲ့ကြပါတယ်။တခါ Gaza အရေးနဲ့ Palestine နိုင်ငံထူထောင်ပေးရေးအတွက် Spain အစိုးရကတောက်ချန်လေးမှာဥရောပနဲ့ Muslim နိုင်ငံတွေကကိုယ်စားလှယ်တွေနဲ့ Madrid မြို့တော်မှာအစည်းအဝေးကျင်းပနေချိန်မှာပဲ Jordan အနောက်ဖက်ကမ်းဒေသက Tubas မြို့မှာတော့ဘုဒုံးနဲ့ Israel လေကြောင်းတက်ခတ်မှုကြောင့်သေဆုံးခဲ့ရသူ9ဦးရဲ့ဇာပနာကိုကျင်းပခဲ့ကြပါတယ်ခင်ဗျာ။နောက်ကျမကြီးနဲ့ဆက်ဆက်သတင်းတပုတ်မှာတော့ကမ္ဘာအဆင်းရဲဆုံးနိုင်ငံတွေမှာနေထိုင်တဲ့ခုခံအားအနည်းဆုံးဖြစ်နေသူတွေကို Mpox လို့ခေါ်တဲ့မြောက်ကျောက်ယောဂကာဝယ်ဆေးထိုးတာနဲ့ယောဂရှိမရှိစမ်းသပ်မှုတွေကုသမှုတွေလုပ်ပေးဖို့ကမ္ဘာကျမကြီးအဖွဲ့ဖြစ်တဲ့ WHO နဲ့မိတ်ဆွေအဖွဲ့တွေကတောက်ကြနေမှာအစီအစဉ်တွေချမှတ်ခဲ့ကြပါတယ်ခင်ဗျာ။ဒီနေ့တွေထိတ်တန့်သတင်းအချင်းတွေကတော့ဒီလောက်ပါပဲခင်ဗျာ။ကုမနေခင်အစီအစဉ်ထုတ်လွှင့်မှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်ဗျ။ရုပ်သံဒါရိုက်တာကတော့ Jamal Digo ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးပါဗျာ။ဒီကနေ့မနေ့အစီအစဉ်လေးကို Radio ပြင် VOA Website, YouTube, Facebook စာမျက်နှာတွေကနေကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာ။ ဗီအိုအမေရိကန်တန်ရဲ့မနေ့ပိုင်းအစီအစဉ်လေးကိုဒီမှာပဲအဆုံးသတ်ပြစေခင်ဗျာတော်တာရှင်နဲ့တကွမြမပြည်သူပြည်သားအလုံးရေဘေးပါဝဲဘေးရန်ရဲ့အပေါင်းအကင်းဝေးပြီးတော့ကျန်းမာကြစေကြောင်းဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာ